ကရှင်နေပြုတဲ့ကုသိုလ်များကိုရှေ့ဆက်ချအမြတ်တမ်းပေးဝေခြင်းမဆောင်ရွက်မီမှာဝမ်းမြောက်နှုမောတာရုခေါ်ဆိုနိုင်မှုအတွက်ဘုန်းကြီးအားရှေ့ဥစွာဖတ်ကြားပေးမယ်။သာသနာတော်နှစ်2559ခုနှစ်ကောဇာတက္ကရေ1385ခုနှစ်တရင်ကျော်လာပြီကျော်9ရက်2023ခုနှစ်အောက်တိုဘာလ24ရက်ကြာသာပတေးနေ့မှာစကိုင်းတောင်ရွေမြဆက်ကြအကြောင်းတိုက်တို့လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့စက်မှုမြို့တဲ့မှာနေထိုင်ကြတဲ့ဒေါ်တန်းစိန်ဒေါ်စိန်အေးဥပြုံချူဒေါ်ခင်တန်းချင်းဥအောင်ကြည်ဒေါ်တောင်းစိန်ဥဇော်ဝင်ဒေါ်ကြည်ကြည်စန်းကိုကျော်စင်မအီဆွမ်းမိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုများကနှစ်ဖက်သောမိဘဘိုးဘွားများနဲ့ဘဝတစ်ပါးသို့ပြောင်းသွားကွယ်လွန်ခဲ့တဲ့မဆုမြတ်နဲ့အာလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ယေရှုမန္တာပြီးနှစ်စဉ်လိုပဲမြတ်စွာဘုရားကြောင့်တိုက်သို့လာရောက်ပြီးတန်ဃာတော်340ကျော်တို့ဟာအာယုံစွမ်းများဆက်ကပ်လူတန်းခြင်းတန်ဃာတော်340ကျော်တို့ဟာနေစွမ်းများဆက်ကပ်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်တယ်ထိုမှတစ်ပါးနံပါတ်1တန်ဘီကအဖြစ်တသိန်းကျက်တံဝတ္ထုပစ္စည်းများလူထမ်းခြင်းငါးဆောင်ကျက်တံဝတ္ထုပစ္စည်းများကိုလည်းပဲမြတ်စွာဘုရားနာယကဆရာတော်ကလူထမ်းခြင်းဥအောင်ကြည်လိုင်တော်လဲ့လဲ့မိသားစုကညနေခါဖြော်ရည်ဆေးပစ္စည်းများလူထမ်းခြင်းဥတန်စိန်ဒေါ်နွယ်နွယ်ဝင်းမိသားစုကငါးဆောင်ကျက်တံဝတ္ထုပစ္စည်းများလူထမ်းခြင်းဒေါ်အေးကြီးအားရည်စူး၍သမီးမစိန်အေးမိသားစုကတန်ခိကငါးဆောင်ကျက်တံဝတ္ထုပစ္စည်းများလူထမ်းခြင်းဥဟံမြေဒေါခင်နှင်းသက်မိသားစုကတထောင်ကျက်တံဥချစ်တောင်မိသားစုကတန်ခိကအဖြစ်ငါးထောင်ကျက်တံဒေါ်ဆောင်မိသားစုကတန်ခိကအဖြစ်သုံးထောင်ကျက်တံဥအောင်နိုင်ဒေါ်ရီမိသားစုကတန်ခိကအဖြစ်တထောင်ကျက်တံဥထွန်ဦးဒေါ်မြင့်မြင့်ခင်မိသားစုကဓမ္မစီရီတည်ထားသည့်အနေဖြင့်ကျမ်းစာအုပ်များပူဇော်ခြင်းဥကျော်စင်တော်၏ဆွမ်းသမီးမခင်ပြေဆိုမယရနာမိသားစုကလည်းဓမ္မစီရီတည်သည့်အနေအားဖြင့်ကျမ်းစာအုပ်များပူဇော်ခြင်းဥအောင်ကြည်လိုင်တော်လဲ့လဲ့ချစ်စုမိသားစုကတန်ခိကအဖြစ်တထောင်ကျက်တံဥကြည်ညွန့်အားရည်စူး၍ဒေါ်တန်းစိန်မိသားစုကတန်ခိကအဖြစ်သုံးထောင်ကျက်တံဥဇောလာသိန်းတော်ဤမိသားစုကတန်ခိကအဖြစ်တထောင်ကျက်တံဒေါ်တန်းရဲ့မိသားစုကတန်ခိကအဖြစ်သုံးထောင်ကျက်တံဥကျော်လိုင်တော်ထေးမိသားစုကတန်ခိကအဖြစ်တထောင်ကျက်တံဥမောင်မောင်ထေးမိသားစုကလည်းနှစ်ထောင်ကျက်တံဥအောင်မောင်ဒေါ်တင်တင်ဝင်းမိသားစုကသုံးထောင်ကျက်တံဆိုပြီးတော့စုပေါင်းပြီးတော့လှူဒန်းကြတယ်ပေါ့အဲ့တော့ယနေ့မိမိတို့နှစ်စဉ်လိုစုပေါင်းပြီးတော့စွမ်းအားရှိသည်များပြုကြတဲ့ကုသိုလ်ပြုပွဲမှာဘုန်းကြီးရဲ့ညံဆိုတဲ့အမည်နဲ့တရားတစ်ပုဒ်ကိုဟောပေးမယ်ပေါ့ဘုန်းကြီးတို့တောင်မြုံမကန္တောင်ဆရာတော်ကြီးကျမ်းစာဥဒ္ဓေပြုစုတဲ့အခါမှာတင်းကျိုဘာသာတိကာကျမ်းကြီးကိုရှေးဥစွာရေးသားပြုစုခဲ့ပြီးမြေယတနာသုံးပါးကိုဥထိပ်ထားတဲ့အနေနဲ့ယတနာဂုံကြီးကျမ်းဆိုတာကိုတော့ရှေးဥစွာပုံနှိပ်ထုတ်ဝေခဲ့တယ်ပေါ့ဒီကျမ်းထဲမှာဘာခန်းကန္တာလေးတစ်ခုပါလဲဆိုတော့ဆုတောင်းခန်းဆိုတာလေးဆရာတော်ကရေးသားခဲ့တယ်ဆုတောင်းခန်းကိုဘာလို့ရေးသားခဲ့တယ်လဲဆိုတော့ယခုခေတ်မှာတဲ့အမီးအမောက်ရှင်းအောင်မတည်ပဲဆုတောင်းနေတာတွေကိုကမောက်ကမာတွေကိုမြင်တွေ့နေရတယ်ပေါ့ဒါကြောင့်မို့တန်တရာမကျွလွဖို့နိဗ္ဗာန်ချမ်းသာမျက်မှောက်ပြုဖို့ဆူတောင်းကိုမှန်စေခြင်းတဲ့အတွက်မှန်ကန်တဲ့ဆူတောင်းနည်းလေးတွေနဲ့ဆူတောင်းစေခြင်းတဲ့အတွက်ဆရာတော်ကဆူတောင်းခန်းဆိုတာလေးတခုရေးခဲ့တယ်အဲ့ထဲကနေပြီးတော့နေမိပြီးတော့ဘုန်းကြီးကနေယူပြီးတော့ညံဆိုတဲ့တရားလေးကိုဟောပေးနေပေါ့အဲ့တော့ဆရာတော်ဘုရားကြီးဟာဘာတွေတွေ့ရမလဲဆိုတော့နိဗ္ဗာန်ချမ်းသာခန္ဓာဆင်းရဲဒီလိုအကြောင်းတွေကိုဗဇက်ကနေမြိုင်မြိုင်ဆိုင်ဆိုင်ပြောနေတယ်လက်တွေ့ဘဝမှာစီးပွားရေးလုပ်တယ်လောဘတွေက မတရားသဖြင့်ရောလောဘတွေအကြီးကြီးလာတယ်။တခါတည်းရန်မေတ္တာထားရမှာဟုမထားဘဲနဲ့ဒေါသတကြီးနဲ့တုံ့ပြန်တတ်တယ်။တစ္ဆက်ကတော့ဝိပဿနာကြောင်းနည်းမဖို့နိဗ္ဗာန်ကြောင်းနည်းပြောတယ်။လက်တွေ့အားဖြင့်ကျင့်သုံးနေတာကလောဘဒေါသတွေကြီးနေတယ်။ဒီတော့နိဗ္ဗာန်ဆိုတာတဏှာကုန်ရာကိလေသာကုန်ရာကိုနိဗ္ဗာန်ခေါ်တယ်။နိဗ္ဗာန်ကြောင်းနည်းမဖို့နိဗ္ဗာန်ကြောင်းနည်းဝိပဿနာကြောင့်ဒီဖောင်းဖောင်းဖောင်းဖောင်းပြောတော့နေတယ်လက်တွေ့အားဖြင့်ကျင့်သုံးနေတာကစီးပွားရေးလုပ်တယ်မတော်မတရားလောဘတွေကဥစည်းလို့မျှတမှုမရှိဘူးဒါမျိုးတွေဆရာတော်ကြီးကလည်းတွေ့ခဲ့မှာပေါ့အဲ့တော့ဒီလိုအမီးမောင်မတဲကမောက်ကမဖြစ်နေတဲ့လောကကြီးတွေကိုဆရာတော်ကမှန်မှန်ကန်ကန်နဲ့ဆူတောင်းစေခြင်းနဲ့အတွက်ဆူတောင်းကံဆိုတာလေးကိုထည့်ပြီးတော့ရေးသားခဲ့တယ်ဒီဆူတောင်းကံနဲ့မှာဘာတစ်ခုပါလဲဆိုတော့ဘဝတန်တရာဘလောက်ပဲအရှင်းမြင့်မြင့်ဉာဏ်လိုကျင့်သုံးပြီးတော့မြင့်အောင်တက်မယ်လို့ဒါမျိုးလေးဆုတောင်းတဲ့ဆိုတဲ့အကြောင်းလေးပါခဲ့တယ်ပေါ့အဲ့တော့ဆရာတော်ရေးခဲ့တဲ့ဂါထာလေးကပါလဲဆိုတော့တန်တာရမ္မာတာမင်းညေနာနမောစေယတဟိန်တဟိန်ဂတိန်ဂတိန်ဘင်ဇနတ်ထာပြီးတင်စေယတာမိပါရမီတဟိန်တဟိန်တွေ့ကြဆုံးကြဘုံဘဝဝယ်ကြုံရလေတောင်တောင်ပြောင်းအာယုံအဖုံဖုံ၌တာမင်းညေနာသူများနီတူသူမူမပြတ်သူထက်မသာလိမ္မာဟံမြဆံမပြလောက်သေးပါမူကားတန်တာရမမဟာပြံမေရှားကလေးဖြင့်ရှားပွေမှန်းဆကနန်းပြ၍နှမ်းမြမလွယ်တကယ်မှန်စွာမကြံသာသည့်တန္တရာခီကန္တာရာကြီးမာနာမောစေယဘုံစာကံကျွန်းတဘာမွန်၍တကွန်ဆောက်ကိုင်းမလွန်မြောက်နိုင်သေးရာအာမုဒ္ဒတာလူဘူဝေရေမတွေးနေတော့ဘေးတကယ်ဆုံးဘုံဘုံဇက်ပြား၍ထမနာပေခရီး၌တလေရီလေနေရမည်အရေးကြောင့်ဂတိန်ဂတိန်ဒေဝမနုဿာနိရယနှင့်ပေတတရိစ္ဆန်လာယံရှိငါတံဂတိကိုဘင်းစနတာပီကောင်းရာမြန်လင်းစကံတင့်လီဉာဏ်ဖြင့်တက်ပြီးဉာဏ်ဖြင့်ဤသို့ဖြည့်စည်လွန်မြောက်နိဗ္ဗာန်ရောက်ဖို့အကျိုးငါပါရမီနိဗ္ဗာန်နံခွင်စကံဝင်ဖို့လမ်းစဉ်အကြဒါနစသည်ပါရမီအကျိုးကောင်းမှုမျိုးကိုသင်စရတာမိတမြင်တယ်မြင်ဆင်ခဲတင့်ဖို့အသင့်မကွာချင်းစာကြိုးပွားတမျိုးအဖြစ်ကြိုးစားအားထုတ်ပါတော့မီဖျာအဲ့တော့ဆရာတော်ကြီးကတန်တာရမသာမင်းညေနာနမောစေယတဟိန်တဟိန်နဲ့တန်တရာကြီးကတိတ်ပြီးတော့ရှေ့ခရလွန်းနေဘယ်ချိန်စခဲ့တယ်ဘယ်သူမှမသိဘူးဘယ်ချိန်ဆုံးခဲ့တယ်ဖျားရှင်မတပါဘယ်ချိန်ဆုံးမယ်ဘယ်သူမှမသိဘူးဒီလောက်တည်ရှေ့လျားတဲ့တန်တရာကြီးဒီတန်တရာကြီးထဲမှာသူ့လူကိုယ်လူအစင်မြင်ကလှပါရာလေးကိုတာယာတယ်ဒါအများရဲ့စိတ်တက်စီးပွားရေးများများတက်ခြင်းနဲ့ဒါအများရဲ့စိတ်တက်ဒေါသဖြစ်စရာအယုံနဲ့တွေးရင်ဟုံတိုင်းဒေါသတွေနဲ့အွန်လိုင်းပဲပြောလိုက်မယ်ဒါတာမင်ညာစိတ်တက်ဒီလောက်တန်တရာရှည်ကြီးတွေကဒီလိုတာမင်ညာစိတ်တက်နဲ့တော့မလွတ်နိုင်ပါဘူးတဲ့ဒါဆရာတော်ကြီးကကောက်ချက်ချပြတာဘာဖြစ်လို့လဲတန်တရာကြီးကတိတ်ပြီးတော့ရှည်လျားလွန်းနေအစာဆုံးဘယ်ချိန်ကစခဲ့တယ်ဘယ်ချိန်မှဆုံးမယ်ဘုရားရှင်မတပါဘယ်သူမှမသိနိုင်ဒီလောက်ရှည်တဲ့တန်တရာကြီးထဲမှာသူ့လူကိုယ်လူအာယုံကောင်းကောင်းလေးခံစားခြင်းလိုက်ဒေါသဖြစ်စရာတွေ့လို့ရှူရှူချဲချဲဖြစ်လိုက်ကိုယ်ကနေပြီးတော့လူတက်ကြီးလှုပ်ပြီးတော့ပြောခြင်းဟောခြင်းလိုက်ဒီလိုတာမင်ညာစိတ်တဲ့နေရာတော့မလွတ်နိုင်ပါဘူးတဲ့အာမုဒ္ဒတာလူဘဝေးရဲ့မတွေးနေတော့ဘေးတကယ်ဆုံးအပုံပုံဇက်ပြား၍ထမနာဘေခရီး၌တလေရီလေနေရမည်အရေးကြောင့်အဲ့တော့လွတ်ဖို့မပြောနဲ့တဲ့တကယ်လို့များလူဘဝနတ်ဘဝပြန်မဘဝရောက်တယ်ကုသပါရမီအဟုန်ကြီးကုန်ပြီဆိုရင်ဝဇခြင်းမှာတရှုံရှုံပြန်မပြီမှာတဝင်းဝင်ဝဇခြင်းမှာတရှုံရှုံတဲ့ဒါမျိုးရှိတယ်ဒါတကယ်ဖြစ်ခဲ့တာပြန်မပြီမှာတဝင်းဝင်ဖြစ်နေပြီမဲ့ကုသပါရမီကြီးကုန်ပြီဆိုလို့ရှိရင်တဖြည်းဖြည်းနဲ့လူပြီးပြန်ရောက်လူပြီးမှာကုသပါရမီထက်မရှိဘူးကာမညသူ့လူကိုယ်လူကာမဂုဏ်လေးခံစားလိုက်လောဘလေးဖြစ်လိုက်မကြည်နဲ့တဲ့ဒေါသလေးထုတ်ပေါ်ပြလိုက်သူ့လူကိုယ်လူတာမင်ညာစိတ်တဲ့နဲ့ ဝဇကျင်းတီအပေလေးပါးတီရောက်သွားနိုင်ပါတယ်ပြမပြီတဝင်းဝင်းဖြစ်ခဲ့တဲ့ပုဂ္ဂိုလ်ဟာကံရှင်ယုံကုံရင်ဓာတိုက်ကြီးမဟုတ်ပေမဲ့လူပြည်ကနေတဆင့်အပေလေးပါးတီကြာသွားနိုင်ပါတယ်တဲ့လွတ်ဖို့တော့မပြောနဲ့တော့အဝေးကြီးပါတဲ့ဒါကိုပြောတာအဲ့တော့လွတ်ရောက်ဘလို့ယုံရမလဲကတိန်ကတိန်ပင်စနထာပိသင်္ဇယတာမိပါရမေအဲ့တော့ဘဝတွေအဆင့်တန်းတွေစီစဉ်ဥစားလေးမြင့်လာပြီးမตายရနဲ့ဒါတွေကိုညံလို့သဘောထားညံဆိုတာအမြင့်တက်ဖို့လိုအပ်တဲ့အကျိုးကိစ္စပြီးဖို့ကိုရောက်ရဘဝမှာစီစဉ်ဥစားလေးချမ်းသာလေးကြွယ်ဝလာတဲ့ตายရမနေနဲ့ဒါကိုညံလို့သုံးချပြီးတော့ဘဝပါရမီမှာတန်တရာမှာနိဗ္ဗာန်မျက်မှောက်ပြုဖို့အတွက်ပါရမီကုသိုလ်တွေမြင့်အောင်စီပူဖို့ဒါမျိုးလေးသုံးချပါတဲ့ဘယ်နေရာမှာရက်တန့်ပြီးတော့မနေပါနဲ့ဉာဏ်ဆိုတာလိုအပ်တဲ့အကျိုးကိစ္စပြီးရင်ဖြတ်ချလိုက်တယ်လို့ပဲနိဗ္ဗာန်ထိအကျိုးပြီးအောင်မြင့်တဲ့မြင့်အောင်တက်ပါနိဗ္ဗာန်ရောက်ရင်သူ့အတူလူဘဝနတ်ဘဝဆိုတာတွေလည်းအလိုလိုပြိုကျသွားပါလိမ့်မယ်ဖြစ်ပြီးသားဖြစ်သွားပါလိမ့်မယ်ဒါကြောင့်အဲ့ဒီနိဗ္ဗာန်အမြင့်ထိတက်ဖို့ကိုယ့်ရဲ့ဘဝခန္ဓာတွေကိုဉာဏ်လိုသုံးချပြီးတော့ပါရမီတွေဖြည့်ပါမယ်ဆိုတာလေးကိုနေ့စဉ်ဆုတောင်းပါတဲ့ဒါတရားတော်ကြီးကတတ္တဝါတွေအထူးသဖြင့်လူပုဂ္ဂိုလ်တွေကိုရရှိထားတဲ့စီစိတ်၊ตาရနှမျောနေမှာစိုးလို့ကိုရရှိထားတဲ့ဘဝအစဉ်တန်းမာနာကြီးနဲ့သူတစ်ပါးကိုထင်သိကိုကိုကိုခြေပြားထောက်နေမှာစိုးလို့ကိုရရှိထားတဲ့ဘဝခန္ဓာအတ္တအကြီးပြီးတော့ကိုကိုကိုဇိမ်ခံနေမှာစိုးလို့ဆရာတော်ကြီးကညံလို့ကျင့်ပြီးတော့အထက်တီတက်ပါတဲ့ဒီလိုတက်ဖို့ရန်အတွက်ပါရမီတွေဖြစ်ကျင့်နိုင်အောင်ကြိုးစားနိုင်ပါစေလို့နေတိုင်းဆုတောင်းပေးပါစုတောင်းတရားလေးရောဆိုတာလက်တွေ့လေကျင့်သုံးပေးပါလို့ဆရာတော်ကြီးကရေးသားခဲ့တာယနေ့ခေတ်မှာလည်းပဲဒီလိုပါပဲဝိပဿနာစကားတွေမဖို့စကားတွေပြောနေပေမဲ့မေတ္တာတရားအချင်းချင်းပေါ်မှာမထားနိုင်ဘူးဇီဝရည်နဲ့ပတ်သက်ရင်ကိုယ်ကပဲတားခြင်းနဲ့လောဘအစွန်းထွက်တယ်ဒီလိုကမောက်ကမတွေမြင်နေလို့ဆရာတော်ကြီးကဒီစုတောင်းခန်းလေးရေးသားခဲ့တာပါအဲ့တော့ဘုန်းကြီးတို့ညံလို့ကျင့်ပါတဲ့ကဲဒါကြောင့်မို့ဘုန်းကြီးကဒီဆရာတော်ကြီးရဲ့စူတောင်းခံလေးကိုနှီးယူပြီးတော့မိပြီးတော့ညံဆိုတဲ့တရားလေးကိုယနေ့ဓမ္မလက်ဆောင်ပေးမယ်ပေါ့စူးစူးဆိုင်ဆိုင်နားယူပြီးတော့ငါတို့ကောငါတို့ရဲ့အသက်ခန္ဓာကိုညံလို့ကျင့်ပြီသလားငါတို့ရှာဖွေထားတဲ့စီစဉ်ဥစ္စာတွေကိုညံလို့သဘောထားနေသလားဒါလေးကိုကိုကိုသုံးသပ်နိုင်ဖို့ပါကဲအားလုံးလောချီပြီးတော့လိုက်ဆိုလိုက်ရှားကြီးလှုပ်ထားစင်လေးများမတ္တာညံဟုခေါ်ပေသည်ရှားကြီးလှုပ်ထားစင်လေးများမတ္တာညံဟုခေါ်ပေသည်အမြင့်တက်ရန်ကြိုးပြီးရန်ရှည်တန်တီဆောက်သည်အမြင့်တက်ရန်ကြိုးပြီးရန်ရည်တန်တီဆောက်သည်ကျေးဇူးကြီးညာလွန်အားထားမသာမသင့်ပြီကျေးဇူးကြီးညာလွန်အားထားမသာမသင့်ပြီဒါကဥပမာလေးဒါလေးကိုရှင်းပြမယ်။ယာယီလှုပ်ထားတဲ့ဘုန်းကြီးတို့စင်လေးတွေအဆောက်အုံမြင့်ကြီးတွေတက်ဖို့ရန်လူတက်ဖို့ရန်အတွက်အဆောက်အုံမြင့်ကြီးတွေတိဆောက်တဲ့နေရာမှာလူတက်နိုင်ဖို့အတွက်ယာယီလှုပ်ထားတဲ့စင်လေးတွေစင်မြင့်လေးတွေကိုညံလို့ခေါ်တယ်တဲ့။ဘာအတွက်လဲဆိုတော့အမြင့်တက်ဖို့အမြင့်တက်ရုံပဲလားလိုအပ်တဲ့အကျိုးပြည့်စုံအောင်လှုပ်ဖို့တိဆောက်ထားတဲ့စင်လေးတွေဒီလိုရည်ရွယ်ချက်နဲ့အမြင့်ရောက်ဖို့လိုအပ်တဲ့အကျိုးကိစ္စပြီးစီးဖို့ဒီလိုရည်ရွယ်ချက်တွေနဲ့တည်ဆောက်ထားတာပါတဲ့အဲ့တော့ဘုန်းကြီးတို့ထီတော်တင်တယ်ဖျားပြင်းတယ်ဖျားတဲတယ်တိုက်ဆောက်တယ်ဆေးတုပ်တယ်အဲ့တော့ညံဆိုတာဒုက္ခဒုက္ခလျောက်ဝါနဲ့လှုပ်ထားတဲ့ညံအသားနဲ့လှုပ်တဲ့ညံသံနဲ့လှုပ်တဲ့ညံအမျိုးစားတာကွာရင်ကွာသွားမယ်အမြင့်တက်ဖို့ယာယီတည်ဆောက်တဲ့စင်လေးတွေရည်ရွယ်ချက်ကတော့ဒီသဘောနဲ့ပဲတည်ဆောက်ကြရတာပါအဲ့တော့ဘုန်းကြီးတို့အမြင့်တက်ဖို့အတွက်တည်ဆောက်တယ်အမြင့်တော့တက်ပါရဲ့နည်းနည်းလေးတစ်ဝက်လောက်တက်ပြီးတာနဲ့ပ ပဝန်းကျင်ကိုကြည့်လိုက်တယ်ရှုခင်းလေးကအာကောင်းလိုက်တာตาရလိုက်တာဒီလိုตาရနိုင်မယ်ဆိုရင်အထက်မရောက်နိုင်ပါဘူးအမြင့်ဒီမရောက်နိုင်ပါဘူးဒီလိုตาရနိုင်မယ်ဆိုရင်လိုအပ်တဲ့အကျိုးတွေမပြီးနိုင်ပါဘူးတဲ့အဲ့တော့ဘုန်းကြီးတို့အမြင့်ဒီတက်ရမှာပဲဘယ်ထိတက်မလဲအကျိုးပြီးဆုံးတဲ့အထိလိုအပ်တဲ့အကျိုးဆုံးတဲ့အထိဆက်လက်ပြီးတော့တက်ပြီးတော့ဆောင်ရွက်ရမယ်တဲ့ဒါဉာဏ်ကိုတိဆောက်တဲ့နေရာရည်ရွယ်ချက်ပဲအဲ့တော့ဘုန်းကြီးတို့အမျိုးသားတယောက်အမျိုးသမီးတယောက်ကညံဆိုတာအထက်မြင့်ကြီးတွေဆောက်တဲ့နေရာမရှိမဖြစ်လိုအပ်ပါလားဒီလိုတွေးပြီးတော့ညံကိုမတရားသဖြင့်ရှားပွေတယ်ဘယ်တင်တော့ပါမလဲသူများပစ္စည်းခိုးလို့လို့ဘယ်ကောင်းပါမလဲလောကပြည့်တန်တရာပြည့်တွေရှိတာပဲအဲ့တော့ညံကိုမတရားသဖြင့်ရှားပွေမယ်ဒါမျိုးတွေလည်းမလုပ်ကောင်းဘူးပေါ့အဲ့တော့ညံဝယ်တဲ့အခါမှာနှိမ်ချပြီးတော့သူများစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်အောင်လုပ်ပြီးမှဉာဏ်ကိုရအောင်ယူတယ်ဒါလည်းပဲတင့်တော်ပါမလဲမရှိမဖြစ်တော့မှန်တာပဲဒီလိုမတရားသဖြင့်ယူရင်အပြစ်တွေဖြစ်တာပဲနောက်တစ်ခါဖျားထီတော်တင်ပြီးတဲ့အခါဖျားတဲပြီးတဲ့အခါတိုက်တင်ဆောက်ပြီးတဲ့အခါတိုက်တင်ဆေးသုပ်ပြီးတဲ့အခါဉာဏ်ကတိတ်ကျေစုများတာပဲကျေစုရှင်ဆိုပြီးတော့ဖျားခံထဲ့ကိုးကွယ်တယ်ဒါလည်းပဲတင့်တော်ပါမလဲပုံမှန်စိတ်ဟုတ်ချင်မှဟုတ်မှညံဆိုတာလိုအပ်တဲ့အကျိုးပြည့်ရင်ဖြတ်ချာမှာလေဒါမှဖရားတွေတပ်ပယ်မှာပေါ့ကြည်ညိုရတာရတာရှိတာပေါ့ဒါမှတိုက်တာဆောက်အောင်နေလှလှပပနဲ့လူမြင်တင့်တယ်မှာညံကျေးဇူးများလာတယ်ဆိုပြီးတော့ညံကြီးဒီတိုင်းဆင်ထားဘယ်တင့်တယ်ပါမလဲဒါစိတ်ထားပုံမှန်ရှိတဲ့ပုံကိုယ်ကြီးရဲ့လှုပ်ရဲ့ဟုတ်ချင်မှဟုတ်နိုင်မှာပဲအဲ့တော့ကျေးဇူးကြီးမားတဲ့ညံဆိုပြီးတော့တကားဖြတ်ပြီးတော့ဖရားကံမှာဖျားတဆူကုတလုံးဖြစ်တဲ့ကိုးကွယ်တယ်ဒါလည်းပုံမှန်မဟုတ်ချင်ဘူးဒါကြောင့်မို့ကျေးဇူးကြီးမားပြီမဲ့တဲ့ကိုးကွယ်ရအားထားရဒီလိုလည်းမဟုတ်ပါဘူးကျေးဇူးကြီးမားတဲ့မရှိမဖြစ်လိုအပ်တဲ့မတရားရှာဖွေမဲ့ဒါလည်းမဟုတ်ဘူးအဲ့တော့လိုအပ်တယ်လို့တရားသဖြင့်ရှာဖွေတရားသဖြင့်တိဆောက်သူတစ်ပါးမထိခိုက်စေနဲ့ပြီးလို့ရှိရင်လိုအပ်တဲ့ကြိုးပြီးရင်အဆောက်အုံတွေဖျားတွေထီတော်တွေတင့်တယ်ဖို့အတွက်ဖြတ်ချရမှာပဲဒါတဘာဝတရားတဲ့ကဲပြန်ဆိုလိုက်ယာယီလုံထားစင်လေးများမသားညံဟုခေါ်ပေသည်အမြင့်တရံကျိုးပြီးရံရှိတန်တီဆောက်သည်ကျေးဇူးကြီးညာလွန်အားထားမသားမသိမ့်ပြီအဲ့တော့ဒါကဥပမာဖြစ်နေဘုန်းကြီးကဆရာတော်ကြီးရေးတာကိုမိပြီးတော့ဟောပေးတာပေါ့အဲ့တော့ဆိုလိုရင်းကဘာလဲဆိုတော့ဆိုလိုက်စီစိန်အာနာဉာဏ်ပမာမှန်စွာကျင့်ရမည်စီစိန်အာနာဉာဏ်ပမာမှန်စွာကျင့်ရမည်အတ္တခန္ဓာဉာဏ်ပမာမှန်စွာကျင့်ရမည်အတ္တခန္ဓာဉာဏ်ပမာမှန်စွာကျင့်ရမည်တမြင်တဲ့မြင်ဆင်ကဲတဲ့အသင်နိဗ္ဗာန်တိုင်ဖို့ရည်တမြင်တဲ့မြင်ဆင်ခဲတဲ့အသင်နိဗ္ဗာန်တိုင်ဖို့ရည်ဒီလိုပါပဲတဲ့မိမိတို့ရရှိထားတဲ့စီစဉ်ဥစ္စာမိမိတို့ရရှိထားတဲ့ဩဇာအာဏာယာဓုအာဏာဒါတွေကိုညံလို့ကျင့်ရပါမယ်မိမိရရှိထားတဲ့အသက်ခန္ဓာဉာဏ်လိုကျင့်ရမယ်ဉာဏ်ဆိုတာအမြင့်တက်ဖို့လိုအပ်တဲ့ကိစ္စအကျိုးပြုဖို့ဒီလိုပဲကိုယ့်ရဲ့စီစဉ်ဥစ္စာကိုအကြောင်းပြုပြီးတော့ပါရမီကုသိုလ်တွေမြင့်တက်သွားရမယ်ကုသိုလ်ဆိုတာကောင်းကျိုးပေးတယ်ကောင်းကျိုးပေးတယ်ဆိုတာအမြင့်ထိရောက်သွားတာအကုသိုလ်ဆိုတာမကောင်းကျိုးပေးတယ်မကောင်းကျိုးပေးတယ်ဆိုတာပယ်လေးပါးထိအောက်ဆိုင်သွားတာအဲ့တော့ဉာဏ်ဆိုတာအမြင့်တက်ဖို့စီစဉ်ဥစ္စာကိုအကြောင်းပြုပြီးတော့ကုသိုလ်ပါရမီဖြစ်အောင်လုပ်တယ်ဒါဉာဏ်လိုကျင့်လိုက်တာမိမိရထားတဲ့ယာဓုအာနာဒါတွေကိုမိမိကအသုံးချပြီးတော့ကုသိုလ်ပါရမီတွေဖြစ်အောင်ကြိုးစားတယ်ဉာဏ်လိုကျင့်လိုက်တာပဲအမြင့်ရောက်သွားတာပါရမီကုသိုလ်တွေ ဘယ်ထိရောက်ရမှာလဲနိဗ္ဗာန်ချမ်းသာတိရောက်ရမှာဒါကြောင့်မို့ကတိန်ကတိန်ဒေဝမနုဿနိရိယနဲ့ပေတတရိစ္ဆန်လာယံရှိငါတံကတိကိုပင်စနထာပိကောင်းရာမြန်လင်စကံတင့်လီဉာဏ်ပြင်တက်ပြီးဉာဏ်ဖြတ်ဤသူဖြစ်စည်းလွန်မြောက်နိဗ္ဗာန်ရောက်ဖို့အကျိုးငါနိဗ္ဗာန်တည်တက်ရမှာအဲ့တော့လူဘဝလူခန္ဓာရာကတ်ရာထုအာနာစီစဉ်ဥစ္စာတွေရဲ့မြင်လို့ငါတို့ကဘလို့ငါတို့ ਨੇ တူတာမဟုတ်ဘူးငါတို့ကဘလို့ချမ်းသာတာငါတို့သုံးဆောင်တဲ့ကားကဘလို့တာယာမဏိနဲ့တဲ့ဒါဆိုရင်ဉာဏ်လေးနဲ့တက်ပြီးနည်းနည်းလေးမြင်ငါရှိသေးတယ်ရှုခင်းလေးကကောင်းလိုက်တာဘာလေးကကောင်းလိုက်တာတာယာနေရင်အထက်ရောက်မှာမဟုတ်ဘူးအမြင့်ရောက်ဖို့မလွယ်ဘူးလိုအပ်တဲ့အကျိုးပြီးမှာမဟုတ်ဘူးဒီတော့ကိုယ်ရရှိထားတဲ့ဘဝခန္ဓာအစဉ်တန်းဒါလေးကိုတာယာမိမ့်မှုမနေနဲ့ဉာဏ်လိုကျင့်ပါတဲ့ဒါကိုပြောတာအမြင့်ရောက်အောင်ကျင့်ရတယ်ကိုယ့်ရဲ့အသက်ခန္ဓာဒါတွေလည်းပဲဉာဏ်လိုသုံးချပြီးတော့ပါရမီကုသိုလ်တွေစီးပူးရတယ်ဘဲထိတက်ရမှာလဲတမြင်တဲ့မြင်ဆင်ခဲ့တဲ့အသင်နိဗ္ဗာန်တိုင်ဖို့ကြီးတဲ့နိဗ္ဗာန်ချမ်းသာအမြင့်ထိမိမိတို့ရောက်အောင်တက်ရမှာဘုန်းကြီးတို့ဖျားတည်တဲ့အခါထီတော်တင်တဲ့အခါဉာဏ်ဆိုတာပြီးရင်ဖြတ်ချရသေးတယ်နိဗ္ဗာန်ချမ်းသာမျက်မှောက်ပြုပြီးတော့အရတ္တမတ်အရတ္တဘုံနဲ့ရဟန္တာဖြစ်ပါပြီဆိုရင်လူဘဝနတ်ဘဝအပေလေးပါဗျမ္မာဒီကတိတွေကိုဖြတ်เสียရမလို့သူ့အလိုလိုသူကဖြတ်ပြီးသားဖြစ်သွားတယ်ပကတိတိုက်ဆောက်တဲ့အခါဉာဏ်တွေကတေချာဖြတ်ပြစ်မှပြိုကျတာဘုန်းကြီးတို့ဒီနိဗ္ဗာန်ချမ်းသာဆိုတဲ့ဒီနိဗ္ဗာန်ချမ်းသာကိုအရတ္တမတ်အရတ္တဘုံနဲ့အာယုံပြုပြီးတော့ရဟန္တာဖြစ်ပါပြီဆိုရင်ကတိအမျိုးမျိုးဟာဉာဏ်လိုဖြတ်ပြီးသားဖြစ်သွားတယ်တရားဖြတ်เสียရမလို့အလိုလိုပြိုပြက်သွားတယ်အဲ့ဒီအထိအမြင့်ထိတက်ပါတဲ့တာယာမဏိပါနဲ့ဂျာလီတွေမှာဒါကိုဆိုလိုရင်းဖြစ်တယ်ပေါ့ကဲဆိုလိုက်စီစိန်အာနာဉာဏ်ဗမာမှန်စွာကျင့်ရမည်အဲယနေ့ကုသိုလ်လုပ်နေတယ်မိမိတို့စုပေါင်းပြီးကုသိုလ်ပြုကြတဲ့တရားဓမ္မတွေမိမိတို့နှစ်ဆင်လာပြီးတော့အာယုံစွန်နေစွန်ဆင်းရဲကြရကတ်နေတာဘုန်းကြီးကနားလဲပါတယ်အဲ့တော့မိမိတို့စီးစဉ်ဥစ္စာကိုဉာဏ်လိုသဘောထားနိုင်ပြီလားဒါလေးကိုမိမိတို့တတိထားရမယ်ပေါ့အဲ့တော့စီးစဉ်ဥစ္စာကိုအကြောင်းပြုပြီးတော့အမျိုးဘာသာသာသနာငါဘလောက်မြင့်တင်ပေးပြီလေကိုကုကုသုံးသက်နိုင်ရမယ်ပေါ့အဲ့တော့ဘုန်းကြီးတို့ဒီတက်ရှိတတဝါဆိုတာစာဝန်ကြီးကျမ်းမာကြီးမရှိမဖြစ်လိုအပ်တာပဲလိုအပ်တယ်ဘုန်းကြီးတို့တက်ရှိဖြစ်လာလို့ရှင်ယဟန်မဲဖြစ်ဖြစ်လူဖြစ်ဖြစ်စာရည်အာဟာရဖို့မိနေရတာအာဟာရမရှိရင်အသက်ရှည်ဖို့မလွယ်ဘူးအသက်မရှည်လို့ရှင်လောကဘာသာသာသနာအကျိုးကိုယ်အတွက်နိဗ္ဗာန်မျက်မှောက်ပြုဖို့ပါရမီဖြစ်ခြင်းဖို့မလွယ်ဘူးတက်ရှိတတ္တဝါတွေသူသဖြင့်လူတတ္တဝါတွေအစင်းမြင့်မာတယ်ဆိုရင်အဝတ်စားဝတ်ရတာပဲဝတ်စားမို့လို့မရဘူးအစင်းမြင့်လေးအဝတ်စားလိုအပ်လေးပဲအဲ့တော့ဘုန်းကြီးတို့တော်သွားနေတယ်တခါတည်းရင်လူကြားသူကြားမဟုတ်ဘူးဆိုရင်အင်ကြီးမဝတ်တာကိစ္စမရှိဘူးအဲ့တော့လူကြားသူကြားထဲမှာထိုက်တန်တဲ့ဝတ်စားလေးတွေတော့ဝတ်ရတာပဲမရှိမဖြစ်လိုအပ်တာပဲနေရေးအဆောက်အုံလိုအပ်တာပဲအဲ့တော့ကျန်းမာရေးအတွက်အလုံးလုံးနိုင်ဖို့မိသားစုအကျိုးဘာသာသာသနာအကျိုးဆောင်ရွက်ဖို့ကျန်းမာရေးကောင်းဖို့စည်းပစ္စည်းလိုအပ်တာပဲမရှိမဖြစ်လိုအပ်တာပဲဒါပေမဲ့လို့ဘုန်းကြီးတို့ညံဆိုတာမရှိမဖြစ်ရေးကြီးတယ်ဆိုပြီးတော့သူများဥစ္စာခိုးတယ်မတရားတဲ့ပြင်ဈေးနှိမ်ချပြီးတော့ဝဲတယ်ဒါဆိုရင်ပဲတင်းတော်ပါမယ်ဒီလိုပဲစားရည်အတွက်လည်းပဲဘုန်းကြီးတို့စားရည်ကိုစားစရာတောက်စရာနဲ့ပတ်သက်ရင်လည်းညံလို့သဘောထားရတယ်တဲ့ဒါလေးတတိထားတဲ့အထူးသဖြင့်လူတွေတတိထားတဲ့ကိုရှာထားတဲ့ငွေကိုစားရည်အတွက်သုံးပြုရမှာပဲဒါပေမဲ့လို့မြတ်စွာဘုရားကစားတဲ့အခါဆာလောင်ရှင်ယောဂကင်းဖို့စားရတယ်ဆာလောင်ကြီးယောဂကင်းပြီးတော့အလုံးလုံးနိုင်ဖို့စားရတယ်။အလုံးလုံးတဲ့အခါရလာတဲ့ဝင်ငွေနဲ့အမျိုးဘာသာသာသနာအကျိုးဆောင်ရွက်ဖို့မိသားစုစာဝနေရေးပြေးလဲဖို့ဘာသာသာသနာအတွက်မြင့်တင်နိုင်ဖို့ဂျေဇူးရှင်တွေကိုဂျေဇူးဆန်နိုင်ဖို့အဲ့တော့ဒီရွယ်ချက်နဲ့စားတော့နေတယ်ဒါဆိုရင်အစားတော့ကိုညံလို့သဘောထားပြီတဲ့ဒီလိုမှမဟုတ်ဘဲနဲ့ဘယ်စားတော့စရာတိတ်ကောင်းတာပဲသွားပြီဒါပါလဲဆိုတော့အစာတောက်ကိုအကြောင်းပြုပြီးတော့အကုသိုလ်တွေဖြစ်ပြီးဗေစားတောက်ဆိုင်ရတော့တိတ်ကောင်းတာပဲငါတော့မစားရမနေနိုင်ဘူးဒါမျိုးလေးတွေဆိုရင်အစာတောက်ကိုအကြောင်းပြုပြီးအကုသိုလ်တွေဖြစ်ပြီးတချို့ဆိုရင်ဗေစားတောက်ကမိန်ကလေးငယ်တွေဆိုရင်အသားကြီးကြီးလင်းတယ် ပဲစားတော့စားရင်အသားရည်လေးတွေပြေဖြိုးတယ်အသားရည်လှပါတယ်ဒီလိုရည်ရွယ်ချက်နဲ့စားရင်လောဘတွေဖြစ်လိုက်တာဒါဆိုလို့ရှိရင်အစားတော့ကိုကြောင်းပြူပြီးတော့အကုသိုလ်တွေဖြစ်သွားရင်ဒါဟာဉာဏ်ဆိုတာအမြင့်တက်ဖို့အကုသိုလ်တွေဖြစ်သွားပြီဆိုရင်မိမိတို့မှာတဖြည်းဖြည်းနဲ့ဘဝတွေနှိမ့်ချနှိမ့်ချသွားနိုင်တယ်ဒါဆိုရင်ကိုယ့်ကိုယ်ကိုဆင်ခြင်သင့်ပြီငါဉာဏ်လိုမကျင့်မိဘူးဉာဏ်လိုကျင့်နေဆိုတာအစားတော့စားတယ်ဆာလုံးချင်းကင်းပြီးတော့အလုံးလုံးနိုင်ဖို့အလုံးလုံးလို့ရလာတဲ့ဝင်ကွင်းနဲ့မိသားစုထောက်ပံ့နိုင်ဖို့မျိုးဘာသာသာသနာမြင့်တင်နိုင်ဖို့ငါတို့ရဲ့သာသနာတော်ကြီးလှူဒန်းနိုင်ဖို့ဒီလိုစိတ်နဲ့လုံနေပြီဆိုရင်လည်းပဲစားတော့ရတဲ့အစားတော့ကိုဉာဏ်လိုသဘောထားပြီးတော့ဖြစ်သွားတယ်ဒါဆိုရင်ကုသိုလ်ပါရမီမေတ္တာလေးတွေဖြစ်ပြီးတော့ဘဝတပြည့်စင်တဆင့်မြင်သွားပါတယ်တဲ့ဒါလေးတွေသတိထားတဲ့နေပေါ့ဘုန်းကြီးတို့ဝူရင်းနဲ့ပတ်သက်လို့လည်းဘယ်လိုလဲဝတ်တယ်ဆိုတာအင်္ဂါကြီးငယ်အဆက်ကြောက်ဖုံးလွှမ်းနိုင်ဖို့ဝေရတာဒါဆိုရင်အဝတ်ကိုညှင်းလို့သဘောထားသွားတယ်အဆက်ကြောက်အဆင့်မြင့်တဲ့လူသားဆိုတာဝတ်ပါမှာတင့်တယ်တာအဝတ်ဝတ်တယ်ဆိုတာအချံပူးစားတဲ့ဇာတိဥတ္တံခံနိုင်ဖို့ဝတ်တာလှဖို့ပါဖို့အဓိကမဟုတ်ဘူးအဝဝတ်တယ်ဆိုတာမှတ်ချင်းစားတဲ့တတ္တဝါတွေကြိုက်ခဲတဲ့အခါဒဏ်ခံနိုင်ဖို့ဝတ်တာလှဖို့ပါဖို့မဟုတ်ဘူးတန်ဃာတော်တွေဆိုရင်သင်္ကန်းဝတ်တာသာသနာ့အလုပ်လှုပ်ဆောင်နိုင်ဖို့ကျန်းမာရေးနဲ့ပြည့်စုံဖို့ဝတ်တာဒီလိုစိတ်ထားလေးနဲ့ဝတ်ပြီးဆိုရင်လူရောယဟန်ရောဘာဖြစ်လဲကုသိုလ်ပါရမီတွေဖြစ်သွားတယ်ဝတ်စားနဲ့ပတ်သက်ပြီးအကုသိုလ်မဖြစ်တော့ကုသိုလ်ပဲဖြစ်သွားတယ်ဒါအဝတ်စားကိုညှင်းလို့ကျင့်လိုက်တာပဲဒီလိုမှမဟုတ်ဘူးဆိုရင်ဘုန်းကြီးတို့စာပေတွေမှာဖတ်ရတယ်ပေါ့ဆင်းရဲတဲ့တောကမျိုးသမီးလေးတွေတို့မျိုးကဆင်းရဲတဲ့မျိုးသမီးလေးတွေတက်ကတူတက်ကြအဲ့တော့ချမ်းသာတဲ့ပုံကူတွေကိုအားကျပြီးတော့ဘယ်ဒီဇိုင်းလေးကလှတယ်ဘယ်ဝတ်စားလေးကပေါ်လာတယ်ဘယ်ဟာကကောင်းတယ်ပညာရေးစိတ်ဝင်စားပဲနဲ့အလှပတွေစိတ်ဝင်စားတယ်အလှပတွေစိတ်ဝင်စားတော့သူများဝတ်ချင်တော့သူများဝတ်တော့ကိုယ်လည်းဝတ်ချင်တယ်ဒါပေမဲ့လို့ကိုယ့်ရဲ့ပမာဏကိုမသိဘူးမသိတော့ဝှချင်တော့ဘာလုပ်လဲရအောင်ကြိုးစားရအောင်ကြိုးစားတော့ဘဝတွေပျက်စီးလို့စာထဲမှာဒါတွေတွေ့ရတယ်ပေါ့ဒါပါလဲဆိုတော့အဝတ်ကိုညံလို့သဘောမထားနိုင်ဘဲနဲ့တွေ့တာမမောပြီးတော့မရှိမဖြစ်လိုအပ်တယ်ထင်ပြီးတော့အတင်းမမတ်မုံမုံနဲ့ရှားဖွေတယ်မတရားတာတရားတာမသိဘဝပျက်စီးတာမပျက်စီးတာမသိနောက်ဆုံးတော့ဘုန်းကြီးတို့စိတ်ဓာတ်တွေအောက်တန်းကြနေကြအကုသိုလ်တွေဖြစ်ပြီးတော့ဒီဘဝမှာပဲဘဝပျက်စီးသွားတာတွေရှိတယ်တဲ့ဒါဉာဏ်လိုသဘောမထားနိုင်တဲ့အတွက်ဖြစ်သွားတာဒါကြောင့်မို့ကိုသားသမီးလေးတွေကိုလည်းပဲအဝတ်စားဆိုတာအဆက်ကြောက်လုံခြုံမှုဝတ်ရတာအဝတ်စားဆိုတာယာတိဥဒ္ဒတံခံနိုင်မှုကျန်းမာရေးရာဝတ်ရတာအဆက်ကြောက်ဆိုတာမှတ်ချင်းစားတဲ့တတ္တဝါတွေကြိုက်ခဲတဲ့အခါယောဂအနာဘယမဖြစ်လွယ်တကူမဖြစ်အောင်လို့ဝတ်ရတာတင့်ရုံဆိုတော်ပြီဒီအဝတ်ကိုဝတ်ပြီးတော့မိဘစိတ်ချမ်းသာအောင်မိဘကိုပြည့်စုံလုံခြုံနိုင်အောင်ပညာတွေသင်ပေးဒီလိုစိတ်နဲ့လုပ်လို့ရှိရင်လည်းပဲအဝတ်ဝတ်ရင်းနဲ့အဝတ်ကိုကြောင်းပြူပြီးအကုသိုလ်တွေကင်းပြီးကုသိုလ်တွေထိုက်တဲ့လောက်ဖြစ်သွားတယ်မေတ္တာတရားတွေထိုက်တဲ့လောက်ဖြစ်သွားတယ်ဒါအဝတ်ကိုညံလို့သဘောထားလိုက်တာပဲဒါလေးတွေကသတိထားသင့်တယ်နောက်နေစရာထိုင်စရာနေစရာထိုင်စရာဆိုတာလေတက်ရှိတက်တော်ရည်အတွက်မရှိမဖြစ်လိုအပ်တာပဲတန်ဃာတွေအတွက်ကျောင်းဆိုတာမရှိမဖြစ်လိုအပ်တာပဲအဲ့တော့မရှိမဖြစ်လိုအပ်တာကိုတန်ဃာတော်တွေနေနဲ့မတရားသဖြင့်အလှူခံနေသွားပြီနေစည်းတို့ကျောင်းပြုတ်ပြီးအကုသိုလ်တွေဖြစ်သွားတယ်အကုသိုလ်ဆိုတာစုံလန်အောက်ကိုသွားတဲ့လမ်းမကောင်းဘဝနှိမ့်ချသွားစေနိုင်တယ်လူတွေလည်းပဲတိုက်ဆောင်နိုင်ဖို့အိမ်ကောင်းကောင်းနဲ့နေနိုင်ဖို့မတရားသဖြင့်သူများစိတ်ဆင်းရဲမှကိုယ်စီးပွားရေးဖြစ်တဲ့အလုပ်တွေလုပ်နေတယ်သူများဘုံမှာဒေါသနဲ့တုံ့ပြန်နိုင်မှစီးပွားရေးဖြစ်လာတယ်ဒီလိုဖြစ်လာတဲ့စီးပွားရေးတွေနဲ့နေစရာထိုင်စရာကြီးတွေတိုက်ကြီးတွေနဲ့ဆောက်တယ်ဆိုရင်ဒါနေစရာထိုင်စရာကိုမမောလွန်းသွားပြီဖက်တွယ်လွန်းသွားပြီဒါတွေလည်းပဲမကောင်းပါဘူးတဲ့အဲ့တော့နေစရာကိုညံလို့သဘောထားနိုင်ရတယ်ဒီမှာနေပြီးတော့ကျန်းမာရေးမျှတအောင်ငါလုပ်မယ်ကျန်းမာရေးမျှတလို့ရှိရင်ဆင်းရဲသားတွေအတွက်တန်နိုင်တယ်မြငါလုပ်ပေးမယ်ရက်ွက်အတွက်တန်နိုင်တယ်မြငါဆောင်ရွက်ပေးမယ်ငါ့ကိုတည်ညံ့ပေးနေတဲ့သာသနာတော်ကြီးအတွက်ငါဘလို့တက်နိုင်တယ်မြထောက်ပံ့မယ်။ယေရှုရှင်ဆရာသမားတွေအတွက်မိဘတွေအတွက်ငါဘလို့တက်နိုင်တယ်မြမြင့်တင်ပေးမယ်။ဒီလိုမြင့်တင်နိုင်မှုအတွက်နေစရာကျမ်းမာရေးကောင်းတဲ့နေရာလေးရှိမှကျမ်းမာရေးနဲ့ဆင်ပြေမဲ့နေစရာလေးတစ်ခုလိုရှိမှဖြစ်မယ်။ဒီလိုစိတ်ထားနဲ့နေပြီဆိုရင်လေဒါနေရေးနဲ့ပတ်သက်ပြီး ကြောင်းလေးအိမ်လေးကိုဒါညံ့လို့ကျင့်လိုက်တာဘဝမြင့်တက်သွားတာညံ့ဆိုတာအမြင့်တက်ဖို့ဘလို့မြင့်တက်ရမှာလဲနိဗ္ဗာန်ချမ်းသာအတိခံစားနိုင်ဖို့နိဗ္ဗာန်ချမ်းသာဆိုတာလောဘဒေါသတွေနေရာနေပါပါရာနေကုံမဖြစ်မှာကိုဒါလေးတွေသတိထားသင့်တယ်တန်ဃာတော်ရှင်မြတ်တွေဆိုရင်လည်းပဲနေဖို့အတွက်ဖျားမကြိုက်တဲ့နေ့တွေနဲ့အလှမခံတဲ့ပေါ့လူခံလိုက်လိုက်ရင်ဝီနီသိက္ခာပုဒ်တွေအာဘတ်တွေရတဲ့လို့ဒါမျိုးတွေဖြစ်သွားရင်ဒါမကောင်းဘူးညံ့မရှိမဖြစ်အရေးကြီးတယ်ဆိုပြီးမတရားသဖြင့်ရှာတာနဲ့တူသွားတယ်ဆောက်ပြီးတော့လည်းပဲတာတာရရနဲ့ဒါကြီးကိုမမောလို့ဒါမျိုးတွေလည်းမကောင်းဘူးလှူတဲ့ပစ္စည်းကိုသာယူယူပြီးတော့တရားမျှတစွာအသုံးပြုရင်ဒီမှာကြောင်းမှနေပြီးတော့ဒီအိမ်မှနေပြီးတော့ကျမ်းမအောင်နေအမျိုးဘာသာသာသနာအတွက်လှုပ်တွေလှုပ်နေပြီဆိုရင်ဒါညံ့လို့ကျင့်နေတာဒါမျိုးလှုပ်ရမယ်တဲ့နောက်ဆေးပစ္စည်းဒါလည်းရေးကြီးတာပါပဲအဲ့တော့ကိုယ့်အသက်ရှင်ဖို့အတွက်ဆေးပစ္စည်းဟာအရေးကြီးတယ်ဆေးကုသစေအရေးကြီးတယ်အဲ့တော့ဆေးကုသစေအရေးကြီးတယ်ဆိုပြီးတော့မတရားသဖြင့်ငွေရှာတယ်ဒါတွေလည်းမကောင်းဘူးပေါ့အဲ့တော့ကိုယ့်အသက်ရှင်ရေးအတွက်မုံနှမချင်းချင်းပေါ်မှာမတရားလုပ်တယ်အားလုံးကိုယ့်နဲ့စီးပွားရေးလုပ်ဖက်ပေါ်မှာမတရားလုပ်တယ်ဒါဆိုရင်လည်းပဲကောင်းမှာမလဲဒါညံလို့ကျင့်ရမရဘူးအဲ့တော့တရားသဖြင့်ရှာဖွေပြီးတော့ကိုယ်အသက်ရှင်အောင်လေးအသက်ရှင်လို့ရှိရင်မျိုးဘာသာသာသနာအတွက်ပေးဆက်မယ်ဆိုတဲ့စိတ်နဲ့လုပ်ရင်လေဈေးပစ္စည်းကိုညံလို့ကျင့်ရရောက်တယ်တဲ့ကဲဆိုလိုက်စီစိန်အာနာညံဗမာမှန်စွာကျင့်ရမည်အဲ့တော့ကိုတို့ရှာထားတဲ့စီစိန်ဟာမရှိမဖြစ်လိုအပ်တယ်။သာသမီပညာရေးအတွက်လိုအပ်တာပဲ။ပြည်မီတို့အတွက်စာဝန်ရေးလိုအပ်တာပဲ။လူမှုရေးအတွက်လိုအပ်တာပဲ။သာသနာမြင့်တင်ရေးအတွက်လိုအပ်တာပဲ။ကျေးဇူးဆက်ဖို့အတွက်လိုအပ်တာပဲ။အဲ့တော့မရှိမဖြစ်စည်းစိမ်ဥစ္စာဆိုတာဟုတ်ပါတယ်။ဒါကြီးမဲ့မတရားမရှာမိဖို့သူများအသက်တက်ပြီးတော့မရှာမိဖို့သူများတွေစိတ်ဆင်းရဲပြီးတော့မရှာမိဖို့မြမြတတလေးသူလဲစင်ပြေကိုလဲစင်ပြေမတရားသဖြင့်ရှာပြီးမှလှူဒန်းတယ်ဘာလို့မှလဲသူများစိတ်ဆင်းရဲတဲ့သူများမျက်ရည်ကြားမှာရလာတဲ့ငွေနဲ့လှူဒန်းတယ်ဆိုတာမလှူဘဲနေတာကောင်းမှသေးတယ်အဲ့တော့ဒါမျိုးလေးတွေကျင့်သုံးပြီးတော့သွားရပါတယ်ဒါကြောင့်မို့ညံဆိုတာမရှိမဖြစ်လိုအပ်တယ်သို့တော့မတရားမရှာဖွေမိဖို့သူများမျက်ရည်ကြီးငယ်ကြအောင်စိတ်ဆင်းရဲအောင်လုပ်ပြီးမှရလာတဲ့ညံမဖြစ်ဖို့တော့အရေးကြီးတယ်အဲ့နောက်တစ်ခုကပါလဲဆိုတော့ညံကကျေးဇူးများတယ်ကျေးဇူးများတယ်ဆိုပြီးဖျားကန်းမှာစိတ်ကကိုကိုယ်ဖို့မလိုပါဘူးမျက်မျက်နူနူကြီးကျင့်သုံးနေဖို့မလိုပါဘူးအဲ့တော့ဒီလိုပဲဘုန်းကြီးတို့ငွေရေးကြေးရေးစည်းစိမ်ဥစ္စာဆိုတာမရှိမဖြစ်လိုအပ်တယ်ဓာကြီးကိုဖတ်တွဲပြီးတော့ငါငွေမထီးနဲ့ဇနီးမယားကိုလည်းငွေနဲ့ပတ်သက်ရင်မိမိတို့ကအပြင်းထန်ပြောသာသမီတို့လည်းငွေနဲ့ပတ်သက်လို့ရှိရင်ဒေါသတွေထပဝန်းကျင်ကိုလည်းပဲကိုပစ္စည်းထီးရင်ဒေါသတွေဖြစ်ဒါဆိုရင်ဖတ်တွယ်တွန်းသွားပြီအဲ့တော့ငွေကိုအကြောင်းပြုပြီးစည်းစိမ်ဥစ္စာကိုအကြောင်းပြုပြီးတော့အကုသိုလ်တွေဖြစ်ပြီးဆိုရင်ဒါညံလို့ကျင့်ရမရောက်တော့ဒီတော့ကိုရှာထားတဲ့စည်းစိမ်ဥစ္စာကိုအကြောင်းပြုပြီးတော့ဒီပစ္စည်းတွေကသာသမီတွေအတွက်ငါဘလို့သုံးချမယ်မိသားစုအတွက်ဘလို့သုံးချမယ်ရက်ရွာအတွက်ငါဘလို့အကျိုးပြုလုပ်ငန်းတွေလုပ်မယ်အမျိုးဘာသာသာသနာအတွက်ငါဘလို့ဆွန့်လွတ်လှူဒန်းမယ်ဒါဆိုရင်လေပစ္စည်းကိုအကြောင်းပြုပြီးတော့ကုသိုလ်ပါရမီတွေဖြစ်တာညံလို့ကျင့်ရရောက်ပါတယ်တဲ့ဒါလို့ဆိုရင်စီစဉ်ဥစ္စာနဲ့ပတ်သက်ပြီးညံလို့ကျင့်ဖို့သိသွားပြီးညံဆိုတာအမြင့်တက်ဖို့လိုအပ်တဲ့အကျိုးပြီးဖို့ဒီလိုပဲဘုန်းကြီးတို့စီစဉ်ဥစ္စာကိုအကြောင်းပြုပြီးတော့ကုသိုလ်ပါရမီဖြစ်ဖို့ဒါဆိုရင်အမြင့်တက်နေတာဘယ်ထိတက်ရမှာလဲတာယာမနေနဲ့တာယာမနေနဲ့ဘယ်ထိတက်မလဲနိဗ္ဗာန်ချမ်းသာအထိရဟန္တာဖြစ်တဲ့အထိဘဝခန္ဓာဆုံးတဲ့အထိတက်ရမယ်တဲ့လိုအပ်တဲ့အကျိုးပြီးဖို့အထိတက်ရမယ်ဒါလေးကိုမမေ့စေဘူးတောင်ပြောဆရာတို့ရဲ့နေ့စဉ်ဆုတောင်းပါဆုတောင်းခံတဲ့မှာလူတွေရဲ့အပြောတမျိုးလုပ်တမျိုးဒါတွေကိုမြင်တဲ့အတွက်ဩကာသနဲ့ရှေကိုတဲ့နိဗ္ဗာန်မြန်မြန်ရရဘာလို့ဤလက်တွေ့ရဲ့လောဘဒေါသတွေထူပြောလို့သိဉဏ်ရှိပါတယ်ဆိုတဲ့ပုဂ္ဂိုလ်တွေကစီးပွားရေးရှာတယ်လောဘတွေဒေါသတွေနဲ့ဒါမျိုးတွေဖြစ်နေလို့ဆရာတော်ကြီးကကမောက်ကမတွေဖြစ်နေလို့အမီးမောင်မတည့်လို့ဆူတောင်းခံဆိုတာရေးသားခဲ့တာပါနောက်တစ်ခါဘုန်းကြီးတို့ယာရုအာနာယာရုအာနာနဲ့ပတ်သက်ပြီးတော့လည်းပဲညံလို့ကျင့်ပါတဲ့ပါပြောတာလေယာထုအနာကိုအသုံးချပြီးတော့မြင့်တော်ကိုဘဝပါရမီကုသိုလ်တွေဖြစ်အောင်ကျင့်ရမယ်နိဗ္ဗာန်ချမ်းသာတည်းမျက်မှောက်ပြုစေနိုင်တဲ့အထိပေါ့အဲ့တော့ဘုန်းကြီးတို့ဝတ္တန္တရာမင်းကြီးကြည့်ပေါ့ဝတ္တန္တရာမင်းကြီးတန်ပြီးအာနာကိုရလာတယ် တန်တရာနာကိုကြောင်းပြုပြီးတော့အကုသိုလ်မဖြစ်စေခြင်းကုသိုလ်တွေပါရမီတွေဖြစ်စေခြင်းနဲ့မြင့်အောင်ကျင့်သွားတာဖျားဖြစ်တဲ့အထိရောက်အောင်ကျင့်သွားခဲ့တာပဲဒါဘုန်းကြီးတို့ရဲ့နမူနာတွေပဲအဲ့တော့ဘုန်းကြီးတို့တရားဓမ္မတွေလည်းပဲရက်ွက်အုပ်ချုပ်ရေးမှူးဖြစ်တယ်အဲ့တော့ရက်ွက်အုပ်ချုပ်ရေးမှူးဖြစ်တဲ့အခိုက်မှာငါတရားသူကိုရနေတဲ့အခိုက်ငါရက်ွက်ကလူတွေပညာကြီးမြင့်တက်အောင်ငါဘာလုပ်ပေးနိုင်မလဲကိုရက်ွက်အုပ်ချုပ်ရေးမှူးဖြစ်ခဲ့ကိုရက်ွက်ကလူတွေစာရိတ္တကြံတန်နေတာကိုနူးညံ့သွားအောင်ငါဘယ်လိုလုပ်ပေးနိုင်မလဲရက်ွက်ထဲမှာတွားရည်လာရည်ခန့်နေတဲ့လမ်းတွေကောင်းအောင်ငါဘယ်လိုပြင်ပေးနိုင်မလဲစိတ်ချမ်းသာအောင်ငါဘယ်လိုဆောင်ရွက်ပေးနိုင်မလဲဒါဆိုရင်ယာဓုအနာကိုကြောင်းပြုပြီးတော့ကုသိုလ်တွေဖြစ်သွားတာဉာဏ်လိုသုံးချပြီးတော့ယာဓုအနာကိုကုသိုလ်ပါရမီတွေမြင့်သွားတာနိဗ္ဗာန်တည်းသွားလို့ရတယ်ဒါလေးတွေစိတ်ကအဓိကကြတယ်ဒီလိုမှမဟုတ်ဘဲနဲ့ရက်ွက်အုပ်ချုပ်ရေးမှုရက်ွက်ထဲမှာဩဇာအနာတိတ်ကမရှိတဲ့ပုဂ္ဂိုလ်ဖြစ်ရင်တော့အခွင့်အရေးတွေအများကြီးနောက်ဆုံးဘာအခွင့်အရေးတွေရနိုင်လဲဖုံးနဲ့ပတ်သက်လို့ဘာတွေရနိုင်လဲအဲ့တော့ဒီယာဓုအတွက်ရအောင်မတရားသဖြင့်ညီမျိုးစုံနဲ့ကြိုးစားအကုသိုလ်တွေဖြစ်ပြီးသွားပြီးမရခင်ကလေးကအကုသိုလ်စိတ်တွေမကောင်းတဲ့စိတ်တွေအောက်ကျမဲ့စိတ်တွေအောက်တန်းကျစေတဲ့စိတ်တွေဖြစ်ပြီးအဲ့ဒါညံလို့မကျင်ပြီးတော့တခါဒီယာဓုအနာလေးရတာနဲ့တပြိုင်နဲ့ယာဓုအနာကိုကြောင်းပြုပြီးတော့ရက်ွက်ထဲမှာကိုမိသားစုအတွက်ဘာတစ်ခုလုပ်လိုက်အောင်မကိုနဲ့ဆွေမျိုးတွေရဲ့အတွက်ပြေလည်အောင်ငါဘာလေးလှုပ်ပေးလိုက်အောင်မှမတရားသဖြင့်နေလှုပ်ပြီးရယူပြီးသွားပြီးဒီယာဓုအနာကိုအကြောင်းပြုပြီးတော့ဘဝတွေနှိမ့်ကြသွားတယ်။ဒါဆိုရင်လည်းပဲရက်ွက်အုပ်ချုပ်ရေးမှူးတယောက်ရက်ွက်မှာအာဏာရှိတဲ့ပုဂ္ဂိုလ်တယောက်အနေနဲ့ယာဓုအနာကိုညံလို့မကျင်မဲနဲ့ဖတ်တွေ့ထားရရောက်တယ်တဲ့ညံမရှိမဖြစ်ရေးကြည့်တယ်ဆိုပြီးတော့မတရားသဖြင့်ရှာရရောက်တယ်အကုသိုလ်တွေအပြစ်တွေဖြစ်တယ်ရပြီးတဲ့နောက်မှာလည်းပဲဖက်တွေသိမ့်ပိုက်လွန်ပြီးတော့ကိုယ့်အတွက်ကိုရအောင်ကြိုးစားတယ်အမျိုးပါသာသာသနာရက်ွက်ပြည်သူတွေချမ်းသာဖို့တူတက်ဖို့မြင့်တင်ဖို့လုံးဝစိတ်မရှိဘူးဒါဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကတဖြည်းဖြည်းနဲ့ဘဝနှိမ့်ချသွားနိုင်တာပဲဒါကြောင့်မို့ဒါလေးတွေကလည်းပဲတတိထားတဲ့ငါတို့ရောငါတို့ရရှိထားတဲ့ယာဓုအာနာဩဇာအာနာကိုညံလို့ကျင့်မိပါရဲ့လားကိုယ့်ကိုယ်ကိုသုံးသက်ကြည့်ပါဘုန်းကြီးကပြင်စေခြင်းလို့ပါနောက်တခါဘုန်းကြီးတို့ကြော်ကြည့်လိုက်နိုင်ငံတော်မှာဩဇာအာဏာတိတ်ကမရှိတဲ့တမတာတွေဝန်ကြီးချုပ်တွေသူတို့နိုင်ငံတော်တမတာတွေဝန်ကြီးချုပ်တွေအထက်ပုဂ္ဂိုလ်တွေဖြစ်သွားတယ်အဲ့တော့သူတို့အနေနဲ့ဒီငါနိုင်ငံတော်ကိုအုပ်ချုပ်ရခိုက်လုပ်ပိုင်ခွင့်ရှိခိုက်တိုင်းသူပြည်သားတွေပညာရေးတိုးတက်အောင်ဘာတွေပြင်ပေးရမလဲတိုင်းသူပြည်သားတွေပညာရေးမြင့်တက်လောက်ငါဘာတွေလုပ်ပေးနိုင်ရမလဲစာရိတ္တတွေကောင်းသွားအောင်ကုန်စည်နှုန်းတွေမြတ်တာတဲ့စီရှိအောင်ဆောင်နေပြေးလျောင်းငါဘာတွေလုပ်ပေးနိုင်မလဲဒီစိတ်တွေနဲ့သူ့ရဲ့နိုင်ငံတော်အုပ်ချုပ်မှုတက်တန်းကုန်သွားပြီဆိုရင်ကုသိုလ်ပါရမီတွေဖြစ်လိုက်တာအဲ့မှာယာဓုအနာကိုညံလို့ကျင်းပြီးတော့ပါရမီရှင်ဖြစ်ပြီးတော့နောက်ဆုံးနိဗ္ဗာန်နဲ့နီးနီးသွားတယ်တဲ့ဒီလိုမှမဟုတ်ဘဲနဲ့ဒီယာဓုအနာရအောင်အမျိုးမျိုးကြံစည်ခဲ့ရအမျိုးမျိုးဖားခဲ့ရမဟုတ်တာတွေအမျိုးမျိုးလုပ်ခဲ့ရစကားရအကုသိုလ်တွေနဲ့ညံဆိုတာမရှိမဖြစ်လိုအပ်ပေမဲ့မတရားသောနီးနဲ့ရှာဖွေမယ်အပြစ်တွေဖြစ်တာပေါ့အောက်တန်းကြစေနိုင်တယ်တန္တရာခီးနဲ့ကြည့်ရင်သိပြီးတော့နင့်နာသွားတယ်အဲ့တော့ယာဓုအနာရှိလာတဲ့အခါမှာလည်းပဲကိုမိသားစုဆင်ပြေစေဖို့အနာဂတ်အတွက်ချမ်းသာဖို့တာစဉ်မြည့်စေချမ်းသာအောင်မတရားသဖြင့်ငါဘယ်လိုလုပ်ရမလဲဒီစိတ်တွေနဲ့လုပ်ပြီးဆိုရင်လုပ်သည်မအကုသိုလ်တွေယာဓုကြီးလေအကုသိုလ်ကြီးလေယာဓုမြင့်လေအကုသိုလ်မြင့်လေဖြစ်သွားတယ်အဲ့မှာဒီတဘွားမှာမြင့်တယ်လို့ထင်ရပေမဲ့တဘွားတောင်ခံပါမလားတချို့ဆိုရင်တဘွားမဆုံးသေးဘူးဘဝမှာအင်မတန်မှဒုက္ခတွေအကြီးကြီးရောက်သွားကြတယ်တန်တရာနဲ့ရှည်ပြီးတော့ရှင်ပြီးတော့ကြည့်ရင်တော့ကြောက်စရာကောင်းလိုက်တာအဲ့တော့ဒါဟာပါလဲယာဓုအနာကိုညံလို့မကျင်းမိလို့ပါတဲ့တိတ်ကြောက်စရာကောင်းတယ်အဲ့တော့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေလည်းပဲယာဓုအနာမရှိပေမဲ့ဘုန်းကြီးတို့ပညာပါဝါတွေရှိနေကြတယ်ပေါ့ဘုန်းကြီးတို့ဘွာရူအနာမရှိပေမဲ့နာမည်ကြောကြားလာတယ်လူတဲ့တန်းတဲ့သူတွေပေါ်လာတယ်ပညာတတ်ကြီးဖြစ်လာတယ်ဩဇာတိတ်ကမကြီးလာတယ်အဲ့တော့ဓာရီကိုသုံးချပြီးတော့စာတင်တိုင်းဘုန်းကြီးတွေဆိုရင်ကိုယ်ပညာကိုသုံးချပြီးတော့လက်လက်ပါတွေရအောင်လုပ်နေမယ်နာမည်ကြောအောင်လုပ်နေမယ်ဒါညံလို့သုံးမချဘူးဘဝမှာနှိမ့်ချဖို့ဖြစ်သွားတယ်အဲ့တော့ကိုယ့်ရဲ့ပညာကိုအကြောင်းပြုပြီးတော့အနာဂတ်သာသနာမှာလက်ဆင့်ကံတာဝန်ထမ်းဆောင်မဲ့တပည့်မျိုးဆက်တွေငါဘလောက်ထုတ်ပေးပြီးပြီလဲဘလောက်ထိသူတို့အရည်ချင်းတွေပြေဝပြီးပြီလဲမပြေဝသေးရင်ပြေဝအောင်ငါဘလို့လုပ်ပေးရမလဲလက်လာပါအဓိကမထားပဲနဲ့ နာဂတ်သာသနာအတွက်မျိုးဆက်တွေမြင့်တင်ဖို့မိမိတို့ကြိုးစားနေကြတယ်ဆိုရင်ကိုယ့်ရဲ့ပညာကိုယ့်ရဲ့အချိန်ဝါကိုသုံးချပြီးဉာဏ်လိုသုံးချပြီးပါရမီတွေမြင့်တက်နေတာဘုရားတို့တောင်မျိုးကန္တာအောင်ဆရာတော်ကြီးကဒါမျိုးကျင့်ခဲ့တာဘုရားတို့ဒီထဲမှာလည်းသိတဲ့သူတွေပါနေတာပဲသိုံနဲ့မလုံလောက်ပါဘူးသိပြီးရင်ကျင့်ရပါတယ်အဲ့တော့ဆရာတော်ကြီးကဘာပြောခဲ့လဲဆိုတော့လာဘုတာဆရာတော်ထံပေးတဲ့စာထဲမှာဘုန်းကြီးတို့ဟာတဲ့ပွဲပြီးမှနေရာကောင်းရနေကြတာပါတဲ့ဒါကမตายာတင့်တော့ပါဘူးဆိုတဲ့အဓိပ္ပာယ်လေးပါတယ်စဉ်းစားကြည့်နော်ဆရာတော်ကြီးသူ့ရဲ့ကျမ်းပြဆရာတော်ဂုံပုတ်တွေတကယ်ပညာတက်အောင်သင်ခဲ့တဲ့ပညာတွေဒါတွေကိုဆရာတော်ဉာဏ်လို့သုံးချသွားခဲ့တာသူရေးတဲ့ရဏဂုံကြီးရဲ့စာပေလိုပဲပွဲပြီးမှနေရာကောင်းရတာပါတဲ့ငယ်ငယ်တုန်းကချင်းရဲလိုက်တာငယ်ငယ်တုန်းကတိတ်ပြီးတော့ချင်းရဲခဲ့တယ်မျက်စိကွဲလောက်အောင်ပညာကြိုးစားခဲ့ရတယ်ဆုံးကုန်မလုံလောက်ဘူးအာဟာရတက်ပြက်တယ်အာဟာရတက်ပြက်လို့သူ့ရဲ့ပညာလက်ဆက်လက်နာလေးကျန်ပါစီတော့ဆိုပြီးသင်္ချူဘာသာတိကာရေးခဲ့တယ်သူသေးသွားရင်သူ့ရဲ့ပညာတွေလက်ဆက်လက်နာပျောက်သွားမှာစိုးလို့အဲ့လောက်ထိချင်းရဲခဲ့တယ်သင်္ကန်းဝတ်စရာမပြေစုံဘူးကြောင်းမပြေစုံတော့တစ်ပင်ရောက်စားချနောက်တစ်ခါပြန်တော်မူကပြန်တော်မူမဲ့နေ့တည်ကျန်စာတွေပို့ချသွားခဲ့တယ်နေတော့ဘလို့နေခဲ့တည်းသူ့ရဲ့ဆရာသမားစွန့်နဲ့ကြောင်းလေးနဲ့ပဲနေခဲ့ပါတယ်တချို့ဒကာဓမ္မတွေကစိန်ခံပစ္စည်းတွေလှူတယ်တော်ပါပြီရှင်သာရိပုတ္တရာရှင်မောကလန်တို့လည်းဒီလိုနေသွားတာပဲဘုန်းကြီးလည်းရပါတယ်စိန်ခံပြီးတော့မနေခဲ့ပါဘူးအဲ့တော့သူ့ရဲ့ဘဝကသူ့ရဲ့ပညာတွေကိုဆရာတော်ကြီးဟာဉာဏ်လိုသုံးချသွားတယ်သာသနာမြင့်ဖို့အတွက်အသုံးချသွားတယ်ပွဲပြီးမှနေရာကောင်းကိုမယူခဲ့ပါဘူးအဲ့တော့ပွဲပြီးမှနေရာကောင်းယူတယ်ဆိုတာငငယ်တုန်းကခံစားနိုင်တဲ့ချိန်တုန်းကစားချိန်တုန်းကစားစရာဆင်းရဲဝှချင်တဲ့စိတ်ရှိတုန်းကငငယ်ရွယ်ရွယ်ကဝှစရာကဆင်းရဲနေချင်တဲ့စိတ်ရှိတုန်းကနေစရာကမရှိကျန်မာရေးအတွက်စိတ်ပစ္စည်းကမလုံလောက်အဲ့တော့အသက်ကြီးမှစားချိန်တိုင်းမစားနိုင်တဲ့အရွယ်ဝှချင်တိုင်းမဝှချင်တော့တဲ့အရွယ်ဒီအရွယ်ကြမ်းမှဘုံကြီးတယ်ဆိုတာဒါပွဲပြီးမှနေရာကောင်းရတာဒါလေးကိုမตายရပါနဲ့ပွဲပြီးနေမှတော့နေရာကောင်းရလဲ။ဘာသုံးကြတော့မှလဲ။ဘာခံစားဖွယ်ရှိတော့မှလဲ။ဒီလိုပဲအသက်ကြီးလာမှဘုံကြီးလာတယ်။ဒါတွေကခံစားခြင်းနဲ့စိတ်ကတိတ်မရှိတော့ဘူး။အချိန်ရလဲမရှိတော့ဘူး။ဒီတော့မตายရပါနဲ့။ဒီပြောလို့ပွဲပြီးမှရတဲ့နေရာကောင်းလေးကိုตายမနေရပါနဲ့။ဆရာတော်ကြီးကဒါမျိုးလေးတန်ဝေကတန်လေးနဲ့တတိပေးစကားလေးရေးသားခဲ့တယ်ပေါ့။လာဘုတ္တဆရာတော်ထံပေးစာထဲမှာဒီလိုဖတ်ခဲ့ဘူးတယ်ပေါ့။ခုလေဘုန်းကြီးတို့ဒီတရားနာနေတဲ့ပရိသတ်တွေစီးပွားရေးရှာဖွေခဲ့တယ်။အသက်အစိတ်အတွင်းမှာပင်ပင်ပန်းပန်းနဲ့ရှာဖွေခဲ့၊ဆင်းရဲခဲ့၊ဒုက္ခရောက်ခဲ့ဒီလိုနဲ့ကုန်လာခဲ့တယ်။ခု50အတွင်းရောက်လာတော့လေဒီလိုပဲရှာဖွေတဲ့သာသမီတွေရှာရဖွေရယုံကံရဒီသက်ရွယ်ကြီးတွေရောက်လာမှကြီးလာမှအိမ်တော်ကြီးဖောက်ပြန်ခြင်းတလူလူကာမဂုဏ်တွေခံစားခြင်းတလူလူဘာလို့မှလဲပွဲပြီးမှနေရာကောင်းရတဲ့သဘောဖြစ်သွားတယ်ဒါတွေကိုဉာဏ်လိုသဘောထားပြီးတော့ကိုဘောကမြင်မအောင်ကြိုးစားရတာပဲ။ဒါကြောင့်မို့တန်ဃာတော်ရှင်မြတ်တွေအနေနဲ့တိပိတကတရားပွဲရတယ်။ဒီပွဲကိုသုံးချပြီးတော့အမျိုးဘာသာသာသနာမြင့်တင်အောင်ကြိုးစားရမယ်။အဘိဝန္တာပွဲရတယ်။ဒီပွဲကိုရပြီးတော့အနာဂတ်သာသနာအတွက်မျိုးဆက်တွေပေါက်ဖွားအောင်။တရားဓမ္မတွေအသိဉာဏ်တိုးအောင်။ကိုကိုကိုเจ้าကိုရောက်လာတဲ့တရားဓမ္မတွေကုသိုလ်ပါရမီတိုးအောင်လှုပ်ပေးနိုင်ရတယ်။ဒါဆိုရင်ကိုရဲ့ပညာတွေကိုယ့်ရဲ့ญาတုအနာကိုယ့်ရဲ့အရှင်ဝါကိုယ့်ရဲ့ဘဝခန္ဓာကိုဉာဏ်လိုသုံးချရရောက်ပါတယ်တဲ့ဆိုလိုက်စီစိန်အာနာဉာဏ်ပမာမှန်စွာကျင့်ရမည်စီစိန်အာနာဉာဏ်ပမာမှန်စွာကျင့်ရမည်ဒီလိုမှမဟုတ်ပဲနဲ့ကိုယ်ပညာကြီးသာသနာအတွက်သုံးချပဲနဲ့အခြားလက်လာဘအတွက်သုံးနေချလို့သာသနာအတွက်သုံးမချဘူးမြတ်စွာဘုရားပရိယပฏิပတ်ဇာတင်စားကြတရားဟောတရားပြဖြောက်ပြုမေတ္တာဘဝတရားရှုမှတ်တဲ့ဒီအလုပ်ကိုလုပ်စီခြင်းတာအဲ့တော့သာသနာတွင်မှလာပြီးတော့သာသနာဝန်ထမ်းဖြစ်ပါလျက်နဲ့အတွင်းကြတဲ့ပရာဟိတမလို့ပဲနဲ့အပြင်ပရာဟိတတွေဦးစားပေးတယ်ဒါလည်းစဉ်းစားစရာကောင်းတယ်သာသနာရှေဖို့ဖြစ်ပါမလားအတွင်းလုပ်ငန်းကိုကိုကမလုပ်နိုင်လို့အပြင်လုပ်ငန်းလုပ်တယ်ဒါလေးတွေကတော်သေးတယ်အတွင်းလုပ်ငန်းကိုလုပ်နိုင်စွမ်းရှိပါလျက်နဲ့ဒီလုပ်ငန်းကိုမလုပ်ဘဲနဲ့ကြော်ကြားရေးအတွက်အခြားလုပ်ငန်းတွေကိုလုပ်ပါတယ်ဆိုရင်ဒါလေးတွေကလည်းတတိထားတင်တယ်မြတ်စွာဘုရားကြိုက်ပါမလားမြတ်စွာဘုရားဆန္ဒနဲ့ညီပါမလားဒါလေးတွေစဉ်းစားတင်တယ်အကျိုးပြုလုပ်ငန်းကတော့လုပ်ရမှာပါပဲအတွင်းကြတဲ့ ပရိယတိပฏิပတိကန္ဓာဒုရဝိပဒနာဒုရဒါတွေလုံနိုင်စွမ်းရှိရင်တော့မြတ်စွာဘုရားဒါကိုလုံးစေခြင်းနဲ့ဆရာသမားဆက်ဆက်လည်းဒါကိုလုံးခဲ့တယ်ဒါမလုံးနိုင်ဘူးဆိုရင်တော့လူသားကျိုးပြူတွေလုံးရမှာပေါ့အဲ့တော့ဘုန်းကြီးတို့ကိုယ့်ရဲ့ရရှိထားတဲ့ပညာရေးတွေကိုအမျိုးဘာသာသာသနာအတွက်သုံးချပြီဆိုရင်တန်ဃာတော်ရှင်မြတ်တရားလည်းပဲဒါဉာဏ်လိုကျင့်နေကြတာတဲ့ဒီလိုမှမဟုတ်ပဲနဲ့ဘုံကြီးကံကြီးမာကြီးဒကာဓမ္မတွေပေါ်ရေးလူရည်တန်ရေးပေါ်ရေးလူတွေနဲ့တိုင်တိုင်ဝိုင်းဝိုင်းနဲ့ဓာရီကိုနှစ်သက်ပြီးတော့မွေးလျော်နေတယ်ဆိုရင်အမြင်လေးနေနေရောက်တာနဲ့ရှုခင်းလေးตาရလို့ရှိရင်တော့လိုအပ်တဲ့အကျိုးတိပြီးမှာမဟုတ်ပါဘူးထိတ်ဆုံးတိရောက်မှာမဟုတ်ပါဘူးဒါကြောင့်မို့ဓာလေးတွေကလည်းဘုံကြီးတို့ကိုယ်တိုင်လည်းတတိထားရတဲ့အချက်ကလေးတွေပေါ့နောက်တစ်ခုဆိုလိုက်အသက်ခန္ဓာဉာဏ်ပမာမှန်စွာကျင့်ရမည်အသက်ခန္ဓာဉာဏ်ပမာမှန်စွာကျင့်ရမည်အဲ့တော့ကိုယ့်ရဲ့အသက်ကိုယ့်ရဲ့ခန္ဓာကိုယ့်ရဲ့အသက်ကိုယ့်ရဲ့ခန္ဓာမျိုးပါတာသာသနာအတွက်ဖြစ်ရမယ်ဒါမျိုးလေးသုံးချနိုင်ရတယ်ဒီလိုမှမဟုတ်ဘဲနဲ့သူကိုယ့်ရဲ့အသက်ခန္ဓာကိုကြည်ပွားတိုးတက်ဖို့အမျိုးဘာသာသာသနာကိုအသုံးချမိမယ်ဆိုရင်ဘုန်းကြီးတို့အကုသိုလ်တွေကတိတ်ကြီးမာသွားတယ်ဒါလေးတွေကလည်းသတိထားတဲ့နဲ့အချက်ကလေးတွေလူတွေဆိုလို့ရှိရင်မိဘနဲ့ဆက်ဆံနေကိုယ်ခန္ဓာဉာဏ်လိုကျင့်ရတယ်ဉာဏ်လိုဆိုတာအမြင့်ရောက်တက်ဖို့ပဲမိဘကိုအကြောင်းပြုပြီးတော့ကုသိုလ်ပါရမီဖြစ်တယ်ဒါကိုယ်ခန္ဓာအသက်ကိုဉာဏ်လိုကျင့်လိုက်တာပဲမိဘကိုရည်စားတယ်ရိုသေတယ်မိဘကုသိုလ်ပြုကျင်တာလေးတွေစီပူပေးတယ်ဖြည့်ဆွတ်ပေးတယ်ဒါပါလဲမိဘကိုအကြောင်းပြုပြီးတော့ကိုယ်မှာကုသိုလ်ပါရမီတွေဖြစ်သွားတာဘာမျိုးလင်းကျဲမှမထားနဲ့ဒါဆိုရင်မိဘကိုအကြောင်းပြုပြီးခန္ဓာနဲ့သက်ကိုဉာဏ်လိုကျင့်တာပဲနောက်ပြီးတော့မောင်နှမချင်းချင်းမောင်နှမချင်းချင်းလည်းပဲမောင်နှမချင်းချင်းပေါ်အကြောင်းပြုပြီးတော့ကိုကကုသိုလ်ပါရမီတွေရအောင်လုပ်နိုင်ရတယ်မေတ္တာတရားထားနိုင်ရတယ်အနိနာခံနိုင်ရတယ်ကဲသူများများယူပါစေအမွေနဲ့ပတ်သက်လို့ငါကထိုက်တဲ့လောက်ပြည့်စုံနေတာဒါလေးတော့သူယူလည်းပဲသူ့မှာလိုအပ်နေတာဒါဆိုလို့ရှိရင်မောင်နှမချင်းချင်းနဲ့တွေ့တဲ့အခါကုသိုလ်ပါရမီတွေဖြစ်ပြီဆိုရင်ဉာဏ်လိုကျင့်လိုက်တာဒီလိုမှမဟုတ်ဘဲနဲ့ကိုကအသာဘက်ကလည်းပဲနေသေးတယ်သူတို့ဘောမှာလည်းပဲညီလူများလူမရရင်တရားရုံးကလုံမယ်မေတ္တာတွေပြည့်အောင်လုပ်ပြီးအကုသိုလ်တွေဖြစ်ပါပြီဆိုရင်ဒါမောင်နှမချင်းချင်းနဲ့တွေ့တဲ့အခါဉာဏ်လိုမကျင့်မီတော့အောက်ကိုရောက်သွားတယ်အကုသိုလ်တွေဖြစ်ရင်အကုသိုလ်ဆိုတာအောက်တန်းကျတဲ့စိတ်တဲ့အောက်ကိုရောက်စေတတ်တယ်တဲ့ဒါကြောင့်မို့ဘသူနဲ့ဆက်ဆံဆက်ဆံကိုယ့်ရဲ့အသက်ခန္ဓာကိုဉာဏ်လိုကျင့်နိုင်ရမှာစီးပွားရေးလုပ်တယ်ဗာစီးပွားရေးကိုပဲလုပ်လို့ညှတာတဲ့စိတ်ထားနဲ့သူတို့ဒုက္ခရောက်ရင်ကိုယ့်ဘက်ကအနစ်နာခံပြီးတော့တခါတရံယူသင်းတဲ့လောက်မယူဘဲနဲ့လျှော့ပေါ့ပေးတာတို့ဒါမျိုးလေးတွေလုပ်ရပါတယ်ဒါရီယာဘုန်းကြီးတို့ဘာကိုပဲကြောင်းပြူပြူကိုယ့်ရဲ့အသက်ခန္ဓာကိုနောက်ဆုံးဝန်တန်းနေနဲ့တွေ့တယ်ဉာဏ်လိုကျင့်နိုင်ရတယ်ဉာဏ်လိုကျင့်တယ်ဆိုတာအမြင့်တက်နိုင်ရတယ်ဝန်တန်းဒီပုံမှာမေတ္တာစေနာထားသူတို့ဒုက္ခရောက်လို့ရှိရင်တဏှာနဲ့မြကူညီသူတို့မေတ္တာစုဒုက္ခရောက်ရင်ဩသူတို့လည်းငါတို့ပုံမှာကျေးဇူးရှိခဲ့လေငါဘာများကူညီနိုင်မလဲဒါဆိုရင်ဝန်တန်းနေနဲ့ပတ်သက်ပြီးတော့ကိုယ်မှာနှလုံးသားမှာပါရမီတွေဖြစ်သွားတာဒီလိုမှမဟုတ်ဘဲနဲ့ဒုက္ခရောက်မှန်သိရတာနဲ့ဖြစ်ပေါ်ငါသူ့လက်ကပေးထားတာပဲသူ့ငါနေကပေးထားတာပဲငါနဲ့ဘာဆိုင်တာမှတ်လို့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တယောက်ကိုတွေ့ပါလျက်ကျေးဇူးရှိခဲ့ဘူးပါလျက်မတိဟန်ဆောင်တဲ့ကိုပစ္စည်းထိမှကြောက်လို့ဒါဆိုလို့ရှိရင်တော့အကုသိုလ်တွေဖြစ်ပြီတဲ့ဉာဏ်လို့မကျင့်မိတော့ဘူးဒါတန်ត្រာပါသွားရင်ဒီစိတ်တည်းတန်ត្រာတိရောက်ရင်တိတ်ပြီးတော့နင်နာပါတယ်တိတ်ပြီးတော့တတိထားတဲ့နဲ့ဖျားဖို့ပြုတယ်ဖျားဖို့ပြုတဲ့အခါမှာလည်းပဲဖျားရှင်ရဲ့လောဘကင်းစင်တဲ့ဂုံအရဟံဒေါသကင်းစင်တဲ့ဂုံအရဟံမမနာဣဒံမစီရကင်းစင်တဲ့ဂုံအရဟံအဲ့တော့ဒီလိုလောဘဒေါသကင်းစင်တဲ့ဘုရားရှင်ကိုရှိခိုးပြီးတော့ကိုယ်လည်းပဲတဖြည်းဖြည်းလောဘဒေါသတွေကင်းအောင်ကျင့်နိုင်မရစေလက်တွေလည်းကျင့်တခါတရံအိခာနီမှာသုံးသက်ငါလောဘဒေါသမနစ်ကနဲ့ဒီနှစ်လောဘဒေါသရှင်ကြည့်ရင်ဒီနှစ်မြန်ပိုလာမလားနေသွားမလားဒီတိုင်းပဲလားသုံးသက်ပြီးတော့ဘုရားရှင်ကိုကြည်ညိုတဲ့စိတ်နဲ့ဘုရားရှင်ရဲ့စကားလေးတွေနားထောင်ပြီးတော့အရဟံဂုဏ်တော်လေးကြည်ညိုလိုက်တာနဲ့လောဘဒေါသကင်းစင်အောင်ကြိုးစားအဲ့တော့ကိုယ့်ရဲ့အသက်ခန္ဓာကိုဖျားရှင်ကိုအကြောင်းပြုပြီးတော့ပါရမီကုသိုလ်တွေဖြစ်ပြီဆိုရင်အသက်နဲ့ခန္ဓာကိုဉာဏ်လိုကျင့်ရာရောက်တယ်။လူချင်းချင်းဆက်ဆံတဲ့မေတ္တာတရားနဲ့ဆက်ဆံနေမိမိတို့အပေါင်းအသင်းချင်းချင်းဆက်ဆံတဲ့ကိုယ်ဝဘဲနင်နာခံနေဒီကောင်ကလူလေပါညာအဲ့တော့အမှန်တိုင်းဝေဖန်တာကိစ္စမရှိပြီမြဲအပြစ်ပြောတဲ့သဘောမုန်းတီးတဲ့သဘောနဲ့ဆိုရင်ကိုယ်မှာအကုသိုလ်တွေနဲ့ရှုံသွားတယ်တဲ့ ဒါလေးတွေကလည်းသတိထားရမယ်အချက်ကလေးတွေနောက်ဆုံးဘုန်းကြီးတို့ဒီလိုသမထနဲ့မကဘဲနဲ့ဝိပဿနာတွေအားထုတ်တယ်ဝိပဿနာအားထုတ်တာလဲကိုယ့်ရဲ့ခန္ဓာနဲ့သက်ကိုဉာဏ်လိုကျင့်တာပဲဝိပဿနာဉာဏ်တွေဖြစ်ပေါ်လာပြီဆိုရင်နိဗ္ဗာန်ကိုမျက်မှောက်ပြုနီးစပ်သွားတော့တာပဲအဲ့တော့နာမရူပပရိစ္ဆေဒနံယုတ်ကွဲပြားတဲ့ဉာဏ်လေးဖြစ်ရင်ကိုပဲဘဝမှာတိတ်ပြီးတော့ကုသပါရမီတွေဖြစ်ဖို့အမြင့်တက်ဖို့ရာတော်တော်ကြီးကိုနီးစပ်သွားပါတယ်ဘုန်းကြီးတို့အကုသိုလ်ဆိုတာကဒီငါဆွဲဆိုတဲ့တက္ကာယတ္တိကိုအကြောင်းပြုပြီးတော့လောဘတွေဒေါသတွေဖြစ်နေကြတာလူတစ်ယောက်ကလူတစ်ယောက်ကိုစော်ကားတယ်ဒေါသမဖြစ်ဘူးငါဆွဲမပါလို့ငါကိုစော်ကားတယ်ငါသားကိုစော်ကားတယ်ငါသမီးငါဇနီးကိုစော်ကားတယ်ငါပစ္စည်းကိုထိခိုက်တယ်ထောင်မနေဒေါသတွေဖြစ်သွားတယ်နှမျောတတစိတ်တွေဖြစ်သွားတယ်ငါဆွဲပါလာလို့အဲ့တော့ဝိပဿနာရှုခြင်းရဲ့အဓိကယူရချက်ကငါဆွဲပြောက်အောင်ရှုမှတ်ရတာပဲအဲ့တော့ဝိပဿနာရှုမှတ်ပါများလာရင်ဆဲလိုက်တဲ့တန်လေးကြားတယ်ကြားတယ်ကြားတယ်ကြားလိုက်တဲ့တန်ဟာသူ့အတူကြားပြီးပျောက်သွားတာဖြစ်ပြီးတော့ပြတ်သွားတာပဲအဲ့တော့ဝိပဿနာရှုနေကြပုဂ္ဂိုလ်ဟာဒီအတန်ဟာဖြစ်ပြီးတော့ပြတ်သွားတာနှလုံးမသွင်းမိမဲ့မရှိတော့ဘူးနောက်ထပ်ပေါ်တဲ့အာယုံလေးတွေဆက်မှတ်တယ်ဝိပဿနာရှုလို့မရှိတဲ့ပုဂ္ဂိုလ်ကြတော့ဆဲလိုက်တယ်ဒီကောင်မနေ့ကငါဆဲတာဒီကောင်လွန်ခဲ့တဲ့တစ်နှစ်လောက်ကငါ့ကိုဆဲဘူးတယ်လွန်ခဲ့တဲ့ဆယ်နှစ်လောက်ကငါ့ကိုစော်ကားမှုတွေအတန်အတူအတူရုပ်သဘောအရာဖြစ်ပြီးတော့ပြတ်သွားခဲ့ပြီကိုယ့်ရဲ့သိစိတ်ကလည်းဖြစ်ပြီးတော့ပြတ်သွားခဲ့ပြီတက္ကရာတ္တိငါဆွေးရရှိနေတော့လွန်ခဲ့တဲ့တစ်နှစ်လောက်ကဆဲမှုတာကိုလည်းဒေါသတွေဖြစ်လို့ဒါတက္ကရာတ္တိအဲ့ဒီတက္ကရာတ္တိငါဆွေးတွေနဲပါရာနေကုံအောင်တရားရှုမရရှုမလို့ရှိတဲ့ပုံကိုကြတော့ယုံနံသဘောကိုငါဆိုတဲ့အစွဲဟာအာနယ်သွားတယ်သောတာပန်ဖြစ်ရင်ဒီအစွဲတွေပျောက်သွားပါတယ်ဒါကြောင့်မို့ဘုန်းကြီးတို့ကိုယ့်ရဲ့သက်ခန္ဓာကိုညံလို့ကျင်းပြီးတော့ညံလို့တုံးချပြီးတော့ဝိပဿနာတွေအားထုတ်တယ်။ဒါဆိုရင်ဘုန်းကြီးတို့ဝိပဿနာအားထုတ်တဲ့အခါညံစင်းနေနေမြင်လိုက်နိဗ္ဗာန်နဲ့နှီးလိုက်နောက်ဆုံးနိဗ္ဗာန်ချမ်းသာတည်းအမြင့်တည်းရောက်သွားပါတယ်တဲ့။ကဲဆိုလိုက်အသက်ခန္ဓာညံပမာမှန်စွာကျင်းရမည်။တမြင်တဲ့မြင်ခြင်းကဲ့တင်အသင်နိဗ္ဗာန်တိုင်ဖို့ဤတမြင်တဲ့မြင်ခြင်းကဲ့တင်အသင်နိဗ္ဗာန်တိုင်ဖို့ဤအဲ့တော့ကိုဘဝကိုတရပိတရပြန်ပြီးတော့သုံးသက်မြင့်လာသလားပါရမီကုသိုလ်တွေတကယ်မြင့်လို့လာသလားဝိจิตတန်းကြီးပဲလုံနေသလားဒါလေးတွေကိုကိုကိုကိုသုံးသက်ကြည့်ရပါတယ်အဲ့တော့ဘုန်းကြီးတို့တကယ်လို့များကိုယ့်ရဲ့စီစဉ်ဥစ္စာကိုယ့်ရဲ့အသက်ခန္ဓာညံလို့မကျင်မဲနဲ့ဇိမ်ခံခြင်းတဲ့သဘောတွေတက္ကရာတ္တိအစွဲတွေကြီးပြီဆိုရင်ဒါကြီးကတန်တရာအထိကြောက်เสียကောင်းတယ်မြတ်စွာဘုရားနဲ့တွေ့လေကျွတ်တန်းဝင်ဖို့မလွယ်ဘူးဘုရားရှင်ရဲ့တရားတော်တွေနားတယ်ကြားလဲနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုဖို့မလွယ်ဘူးဒါကြောင့်မို့ခုကလေးကစီစဉ်ဥစ္စာယာဓုအနာအသက်ခန္ဓာတွေကိုညံလို့ကျင့်တဲ့လေကျင့်လေးကိုညံလို့သဘောထားတဲ့ကျင့်လေးကိုကျင့်သုံးပေးရတယ်တဲ့အဲ့ဒီလိုကျင့်သုံးစေခြင်းလို့တောင်မျိုးဆရာတို့ရဲ့ဆူတောင်းကန်းထဲမှာထည့်ပေးထားတာပါဆူတောင်းပြီးတော့ကျင့်ရတာပေါ့အဲ့တော့ဒီလိုမကျင့်မိလို့ရှိရင်ကြောက်เสียကောင်းတာလေဘုန်းကြီးနည်းနည်းလေးပြောပြပေးဦးမယ်ဘုရားရှင်လက်ထက်ကရှင်ဥပနန္ဒမထေရဆိုတာရှိခဲ့တယ်မျိုးရိုးကတာကီဝင်မင်းမျိုးဘုရားရှင်ရဲ့အမျိုးပဲအဲ့တော့ယဟန်ပြုလာတော့ပို့ပြီးတော့မြင့်မြတ်တာပေါ့တာကီဝင်မင်းမျိုးလည်းဖြစ်တယ်ယဟန်တော်လည်းဖြစ်တယ်ယဟန်တော်မှာရိုးရိုးယဟန်တော်မဟုတ်ဓမ္မကတိကသိပ်ပြီးတော့တရားဟောကျွမ်းကျင်တဲ့ဓမ္မကတိကဖြစ်တယ်အဲ့တော့သူ့ဘဝမှာကြည်ရတာအကြတရားကောင်းလိုက်တာဒါပေမဲ့လို့လောဘရင်မဲ့ကြီးတယ်တဲ့တဏှာကြီးတယ်မမောမှုစီးစိမ်ဥစ္စာတွေအသက်ခံတာတွေကိုညံလို့မကျင့်နိုင်ဘူးသိပ်ပြီးတော့မမောတွေ့တာလွန်းနေပေါ့အဲ့ဒီပြစ်ချက်ကလေးရတော့ရှိတယ်ဒီပြစ်ချက်ဟာဘလောက်ထိကြောက်เสียကောင်းလဲဘုန်းကြီးနည်းနည်းပြောပြပေးမယ်သူကဓမ္မကတိကကျွမ်းကျင်တဲ့ဓမ္မကတိကနာမည်ကြီးတဲ့ဓမ္မကတိကဆိုတော့တိုးရွာတွေရောက်တဲ့အခါကိုရင်လေးတွေဦးစင်းလေးတွေကသူတို့ကြောင်းဝါဆိုဖို့ချစ်ခင်တော့ခေါ်ကြတယ်ပေါ့အဲ့တော့သူကသင်တို့ကြောင်းဝါဆိုသင်ငန်းဘလောက်ရလဲတထည့်ရပါတယ်တထည့်ရတဲ့ကြောင်းဖနက်ကလေးထားခဲ့နောက်တစ်ကြောင်းသွားဟိုကတောင်းမန်တော့တင်တို့ကြောင့်ဘယ်နဲ့ထဲရလဲနှစ်ထဲရတယ်အဲ့တော့တောင်ဝေးလေးထားခဲ့နောက်တကြောင်ကသုံးထဲရတယ်ရေဘူးလေးထားခဲ့နောက်တကြောင်ရောက်တော့ရှင်ဖျားတပြို့တကြောင်ဝါဆိုပါအေးတင်တို့ကြောင်သင်ငန်းဘယ်နဲ့ထဲရလဲဝါဆိုသင်ငန်းလေးထဲရပါတယ်ကောင်းပြီဆိုဝါဆိုလိုက်တယ်ပေါ့အဲ့တော့ တစုံရတဲ့တထည့်ရတဲ့အကြောင်းကိုဖက်နဲ့နှစ်ထည့်ရတဲ့အကြောင်းကိုတောင်းဝေးသုံးထည့်ရတဲ့အကြောင်းကိုရေးဘူးလေးထည့်ရတဲ့အကြောင်းကကိုယ်တိုင်ဝါဆိုလိုက်တာကြည်နော်ပစ္စည်းဥစ္စာဘလောက်မှန်မောလေမြတ်စွာဘုရားရဲ့မျိုးရိုးဖြစ်တယ်ယဟန်တော်ဖြစ်တယ်ယဟန်တော်ထဲမှာမှထိတ်တန်းဓမ္မဂတိကဖြစ်နေတယ်လောဘတွေကြီးလိုက်တာအဲ့တော့သူကအဲ့ဒီအကြောင်းမှာဝါဆိုတော့ယဟန်တော်တွေကိုတရားဟောတယ်ပေါ့မာရိယဝန္တာပฏิပဒါအရိယာသူတော်ရှင်ကြီးရဲ့အမျိုးຫນွယ်အကျင့်တွေကိုဟောတယ်။သင်္ကန်းဆိုတာကိုယ်နဲ့မျှတာယုံရတဲ့သင်္ကန်းဝတ်ရတယ်။ကောင်းတာတွေမမိုးရင်လောဘဖြစ်တယ်။စွမ်းဆိုတာလည်းပဲအသက်ရှင်အောင်စားရတာပဲ။တိတ်မမိုးလွန်းလို့ရှိရင်အကုသိုလ်ဖြစ်တယ်။စသည်ဖြင့်တရားတွေဟောလိုက်တာဒီတော့တရားနာတဲ့တန်ဃာတွေကတိတ်ပြီးတော့တရားသူတရားမြတ်တွေကိုလိုချင်ပြီးတော့သူတရားကိုကြီးညိုအားကျပြီးတော့ကျင့်ကြံစိတ်တွေသဒ္ဓါတရားတွေဖြစ်ပြီးတော့ရှိတဲ့သင်္ကန်းကောင်းတွေစွန့်ပန္နကုသင်္ကန်းဝတ်ရှိတဲ့တပိတ်ကောင်းနေစွန့်မြေတပိတ်ဒီကိုင်းဒီတော့သူကရဟန်းနေစွန့်သွားတဲ့သင်္ကန်းကောင်းနေတပိတ်တွေကိုသိမ့်ထားတယ်တနည်းအားသိမ့်ထားတယ်အဲ့တော့ဒကာဓမ္မတွေကလည်းပဲဓမ္မဂရိကဆိုလှူလိုက်တာရသည်မြတ်သိမ့်ထားတယ်ဟွာလဲကျွတ်ရောအဲ့ဒါတွေကိုလဲရင်လေးပေါ်တင်ပြီးတော့ဒီเจ้าမှာငါဖနှက်ထားတယ်ငါတို့ဝါဆိုသင်္ကန်းရတိုက်တယ်ဘေးတစ်ထည်တောင်းဝေးထားတဲ့เจ้าကြနှစ်ထည်ရေပူထားတဲ့เจ้าကြသုံးထည်ဒီလိုပဲဝါဆိုသင်္ကန်းတွေလှက်ပတ်ပြီးတော့ယူပြီးတော့လှည့်ရင်လေးနဲ့ပြည့်အောင်တင်ပြီးတော့တာဝတိကိုပြန်တော့တာပဲအဲ့တော့လမ်းခုလက်တောချောင်းတစ်ချောင်းနောက်ဖေးရောက်တဲ့အခါကျတော့သူ့ခြေတော်ကိုနွယ်လာညိတော့သူတို့ခေသူတို့ခါရဒီခေမှာဇီးခွက်ဝော်တန်ကြားရင်ဒါလက်ရမယ်လို့မျှော်လင့်တယ်လို့ဖြစ်မှာပေါ့ခြေတော်ကလေးမှလာပြီးတော့နွယ်ရညိတော့ဒီเจ้าမှာငါတခုခုတော့ရနိုင်တယ်လို့တွေးပြီးတော့သူကเจ้าနဲ့ဝင်သွားတာအဲ့ဒီမှာတောထွက်ကိုတော်ကြီးနှစ်ပါးကသင်္ကန်းသုံးတယ်ရတာကိုအဝေးမတည့်ဖြစ်နေကြတာဘယ်လိုလဲဆိုတော့ကပလာသင်္ကန်းအကောင်စားလေးရဲ့တစ်ထည်သင်္ကန်းခက်ကြမ်းကြမ်းကနှစ်ထည်ဘုရားရှင်လက်ထက်ကတော့သင်္ကန်းလျာဖို့ပဲရတယ်ချုပ်ပြီးသားတော့မရှိဘူးပေါ့အဲ့တော့သူတို့ကကပလာသင်္ကန်းကိုပဲကိုရိုကြီးနှစ်ပါးလိုချင်တာကျမ်းတဲ့နှစ်ထည်ကိုမလိုချင်ကြဘူးသူတို့ကလည်းပဲအဝတ်ကိုညမ်းလို့သဘောမထားနိုင်ဘူးတိတ်ပြီးတော့တွေ့တာမမောနေတဲ့ကိုရိုကြီးနှစ်ပါးဖြစ်ပုံရပါတယ်ဒီတော့ရှင်ဥပနန္ဒာကရောက်လာတော့တောင်းမှန်နေပေါ့အရှင်ဘုရားတပည့်တော်တို့ကိုမျှတအောင်ညီညွတ်အောင်ဝေဖန်ပေးပါတပည့်တော်တို့ညှင်းခုန်နေရပါတယ်ဆိုတော့ရှင်ဥပနန္ဒာကဘလို့ဆုံးဖြတ်လိုက်လဲဆိုတော့ဟောဒီသင်္ကန်းကျမ်းနှစ်ထည်ကိုတဲ့သင်တို့နှစ်ပါးတစ်ပါးတစ်ထည်စီခွဲယူလိုက်ဟောဒီကပလာသင်္ကန်းကတော့တရားဆုံးဖြတ်တဲ့ငါ့အတွက်ဖြစ်စေလို့ပြောလိုက်တော့ဟိုကသူတို့တောင်းမှန်ထားတာဆိုတော့ဘာမှမပြောရရှာအောင်ဒါပေမဲ့စိတ်ထဲကတော့နှမျောတားတားလိုက်တာသူတို့မှဝှချင်လွန်းလို့ညှင်းခုန်နေတာခုတော့ကြားရရနေပြီးတော့ရှင်ဥပန္နန္ဒယူသွားတယ်အဲ့တော့ရှင်ဥပန္နန္ဒတာဝတိဇေတဝန်ကျောင်းသွားတော့သူတို့ကနောက်ကနေသင်္ကန်းပေါ်မှာညီကက်တွေ့တာပြီးတော့နောက်ကလိုက်သွားကြတာပဲဟိုကျယဟန်တွေကိုပြောတယ်အဲ့တော့ဇေတဝန်ရောက်ရောက်တဲ့အခါယဟန်တို့တွေကရှင်ဥပန္နန္ဒဘုံကြီးလာကြီးလားသင်္ကန်းတွေပစ္စည်းတွေပြိခရာတွေပြည့်လို့ပါလားဒီလိုပြောတော့သူကဘုံကြီးတာမဟုတ်ဘူးဒီလိုရအောင်လုပ်ခဲ့တယ်လို့အမှန်တိုင်းပြောတော့ယဟန်တို့တွေကဒီနေ့တရားသဘင်မှာရှင်ဥပနန္ဒလောဘကြီးတဲ့အကြောင်းတဏှာကြီးတဲ့အကြောင်းပြောပြတယ်ဒီချိန်မှာမြတ်စွာဘုရားရောက်လာတော့အတ္တနာမေဝဗတ္တမံပတိရူပေနိဝေတယေအထင်းညာမနုဿာတေယပတိနာကိလေတေယပန္တိတောအတ္တနာမေဝမိမိကိုယ်သာလျှင်ဗတ္တမံရှိဥစွာပတိရူပေသင်လျော်လျောက်ပတ်သောဂုံ၌နိဝေတယေသက်ဝင်တည်နေစေရာဤတွင်ထားရာဤအထာတုမနောက်၌အဉ္ဉဏ်ချသောပုဂ္ဂိုလ်ကိုနုတာတေယသွန်သင်ဆုံးမရာ၏ဧဝံဤသို့ကရွန်တော်ပြုသည်ရှိသောပန္တိတော်ပညာရှင်သူတော်ကောင်းသည်နာကိလေတေယမငြိညူးမပင်ပန်းရာဤတိသို့ဘဂဝါသုံးလောကဒုဒါရှင်တော်မြတ်ဖျားသည်အဝေါ်စာကရုဏာရှိသောပညာအားဖြင့်မိန်ကြားတော်မူခဲ့ပါ၏တည်းမြတ်စွာဘုရားယန်းတို့တဲ့ဥပနန္ဒဟာသူများကိုတော့သင်္ကန်းရတာလေးနဲ့တင့်တော်တာလေးနဲ့ရောင်ရဲနိုင်ရမယ်သူများကိုဟောတယ်ကိုယ်တိုင်ကမကျင့်နိုင်ဘူးအဲ့တော့သူများကိုဟောပြောတဲ့ပုဂ္ဂိုလ်ဟာတဲ့ကိုယ်တိုင်ပထမကျင့်ပါတဲ့သာသမီကိုဆုံးမခြင်းကိုယ်တိုင်ကျင့်ပြီးမှသာသမီကိုဆုံးမပါတပည့်တွေကိုပြောရင်ကိုယ်တိုင်ရှေ့ရနေပြီးတော့ကျင့်သုံးပါဒီလိုမှမဟုတ်ဘဲနဲ့ကိုယ်ကမကျင့်နိုင်ဘဲနဲ့ကိုယ်ကဆုံးမတယ်ပင်မယုံမယ်ဖတ်တင်မယ်တဲ့ကိုယ်တိုင်ကျင့်နိုင်တဲ့အကုန်ကိုသာသမီတွေတပည့်တွေကိုတွင်တင်ဆုံးမလို့ရှိရင်တော့ဒီလိုပညာရှင်သူတော်ကောင်းဟာဘယ်တော့မှမပင်မနိုင်ပါဘူးလို့မြတ်စွာဘုရားကဟောလိုက်တယ်အရှင်ဥပနန္ဒာဒီလိုဆရာမျိုးမဟုတ်ဘူးလို့ဒီလိုဟောတော့ယဟန်တို့တဲ့ ဥပနန္ဒာခုမှလောဘကြီးတာမဟုတ်ဘူးရှေးတုန်းကလည်းကြီးခဲ့တာပဲကြည်နော်မြတ်စွာဘုရားပြန်ဟောပြီးတော့သုံးသပ်ဟောဖို့ပြတယ်ဒီလိုသင်္ကန်းစွမ်းကြောင်းစီစာဝတ်နေပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့ကိုယ်ခန္ဓာအသက်နဲ့ပတ်သက်ပြီးတော့ရှေးတုန်းကညံလို့မကျင့်နိုင်ပါဘူးစိန်ခံခြင်းနဲ့ကောင်းကောင်းစားခြင်းနဲ့ကောင်းကောင်းဝတ်ခြင်းနဲ့ဒီစိတ်ကလေးကိန်းနေတန်တရာမှလည်းပဲကိန်းမှာပဲခုလည်းမြတ်စွာဘုရားဥပနန္ဒာခုမှလောဘကြီးတာမဟုတ်ဘူးတဲ့ရှိတုံးကလည်းပဲကြီးခဲ့တာပဲဆိုပြီးတော့အတိတ်ဇလံကိုမြတ်စွာဘုရားပြန်ဟောတယ်အတိတ်ဇလံရဲ့အကျင့်ကဘာလဲဆိုတော့မြေခွေးတစ်ကောင်နဲ့ဖြန့်နှစ်ကောင်အကြောင်းကိုပြန်ဟောတာပါဒါကိုခေါင်းကြီးတို့ဖရာရှင်ရဲ့အလောင်းတော်ကရုပ်ကစိုးနမင်းဖြစ်တော့ဒီဇလံဆက်ွက်တကူကိုယ်တိုင်မြင်ခဲ့ရတယ်ဒါကိုမြတ်စွာဘုရားဖြစ်တဲ့အခါပြန်ဟောပြတာအဲ့တော့ခေါင်းကြီးတို့တနေ့တော့ဗာရာဏသီမြို့ရဲ့အနီးမြေကမ်းမှာနေတဲ့မြေခွေးတစ်ကောင်ကသူ့ရဲ့ဇနီးကကိုဝင်ရတော့ငကျင်းသားလက်လက်ဆက်ဆက်ဒီစားကျင်နေဆိုတော့ချင်းချင်းတက်တော့ငကျင်းသားရှာထွက်တယ်ပေါ့တိုက်တိုက်ဆိုင်ဆိုင်မြေကမ်းတစ်ပေးမှာငကျင်းသားငကျင်းကြီးတစ်ကောင်ကိုတတ်ပြီးတော့ညင်းခုန်နေတဲ့ဖြန်နှကောင်နဲ့တွေ့တယ်ဒီဖြန်နှကောင်ကလည်းပဲရေနဲ့မှကျက်စားလိရှိတဲ့ဖြန်ကကျက်စားတဲ့ဖြန်ကငါးကြီးကိုငုတ်ပြီးတော့ဖမ်းတယ်မနိုင်တော့အကူကြီးတောင်းတော့ရေတိမ်မှကျက်စားတဲ့ဖြန်ကနေကူးပြီးတော့ဆွဲတင်လိုက်တော့ကမ်းပေါ်ရောက်လာတယ်ကမ်းပေါ်ရောက်မှငါးကြီးကိုတတ်လိုက်တာအဲ့တော့ငါးကြီးကိုသူကနေပြီးတော့ကောင်းပိုင်းနဲ့အမိပိုင်းဝေခွဲမှုမတည့်ပဲဖြစ်နေညင်းနေကြတာငါကြီးကငကျင်းကြီးကအကြီးပဲစားကျင်တရားကြီးဒါပေမဲ့လို့ဝေခွဲမတည့်တော့ညင်းနေကြတဲ့အချိန်မြေခွေးရရောက်လာတယ်ဒီတော့သူတို့ကိုကူညီပါသူတို့ရဲ့ညင်းခုန်မှုကိုတက်နိုင်တယ်မြပြေလျောင်လှုပ်ပေးပါဖြန်လေးနှစ်ကောင်ကမြေခွေးကိုတောင်းမှန်တော့မြေခွေးကလည်းပဲခက်ကြွားကြွားပြောတယ်သူကရှေးတုန်းကတရားဆုံးပြတ်မှုတွေလုပ်ခဲ့တဲ့အကြောင်းအမှုများစွာကိုသူဆုံးဖြတ်ခဲ့တဲ့အကြောင်းဒါကြောင့်တင်တို့ရဲ့ငင်းကုန်မှုကိုငင်းအောင်လှုပ်ပေးပါမယ်ဆိုပြီးတော့ငကျင်းသားကိုအမိပိုင်းခေါင်းပိုင်းအလဲပိုင်းသုံးပိုင်းဖွဲလိုက်တယ်။အဲ့တော့ဘယ်လိုပြောလိုက်လဲဆိုတော့ရေတိမ်မှာကျက်စားတဲ့ဖြန်နဲ့တင်အတွက်အမိပိုင်းဖြစ်စီရေနဲ့မှာကျက်စားတဲ့ဖြန်အတွက်တော့ခေါင်းပိုင်းဖြစ်စီဟောဒီငကျင်းသားအလဲပိုင်းကြီးကတော့တရားဆုံးဖြတ်တဲ့ငါအတွက်ဖြစ်စီဆိုပြီးတော့ဆုံးဖြတ်လဲပြီးရောအဲ့ဒီငကျင်းသားလေပိုင်းကြီးကိုခြီးပြီးတော့ပြေးသွားတယ်တဲ့ဇနီးရှိတဲ့စီပြေးသွားပြီးတော့ကျွေမွေးလိုက်တယ်အဲ့တော့ဖြန်လေးနှစ်ကောင်ဘာဖြစ်လဲဆိုသူတို့စကားနဲ့သူတို့ဘာမှမတတ်နိုင်တော့ငါတို့ငင်းခုန်ခဲ့ပြီလို့တဲ့ငင်းခုန်ခဲ့ပြီတဲ့အတွက်ငါတို့နှစ်ရက်စာသုံးရက်စာရှိတဲ့ငကျင်းကြီးဆုံးရှုံးခဲ့ရပြီမြေခွေးရခေါင်းပိုင်းလည်းမဟုတ်အမိပိုင်းလည်းမဟုတ်တဲ့တကယ်အလေသားကြီးကိုယူပြီးတော့သွားပြီဆိုပြီးတော့ဝန်နေပက်လက်ကြံခဲ့တယ်ဒါမြတ်စွာဘုရားကယဟန်တို့တဲ့ဥပနန္ဒမထေဟာခုမှလောဘကြီးတာမဟုတ်ဘူးရှေးတုန်းကလည်းမြေခွေးဖြစ်တုန်းကလောဘကြီးတယ်တဲ့ဒါမြတ်စွာဘုရားပြန်ပြီးတော့ဟောခဲ့တာအဲ့တော့ခေါင်းကြီးတို့စဉ်းစားကြည့်လို့ရှိရင်တန်ត្រာမှာတန်ត្រာရှိကြီးနဲ့ကြည့်ရင်ဒေါသကြီးနေတဲ့ပုဂ္ဂိုလ်တယောက်ဒီဒေါသကိုမိသားစုပေါ်ကြာရောက်တယ်မိသားစုစိတ်ဆင်းရဲတယ်အခြားသူတွေပေါ်မှာမဟုတ်မခံပြောတယ်ကြာရောက်တယ်ဒေါသကြီးတယ်ဘယ်လောက်ကြောက်เสียကောင်းလဲဒီလိုအကြီးကအပြစ်မမြင်ပဲနဲ့မပြင်ပါဘူးဆိုရင်တော့ဖြင့်တန်တရာအထိပါပြီးတော့ဘဝတိုင်းဘဝတိုင်းသူများကိုစိတ်ဆင်းရဲအောင်လုပ်မဲ့ပုံကိုဖြစ်မယ်ဆိုတာဘုန်းကြီးတို့ပြောလို့ရတာပဲအဲ့တော့ဘုန်းကြီးတို့လောဘကြီးတယ်ရှင်တော့ခုရှင်ဥပနန္ဒထေလောင်းမြေခွေးဘဝတုန်းကလည်းပဲကိုယ်စနီးရဲ့အတွက်ရှားတာရိုးရိုးသားသားမလျှောက်မတရားတဲ့ဖြင့်ရှားတယ်တရားတာမတရားတာသူများစိတ်ဆင်းရဲတာမဆင်းရဲတာမလို့စားရဖို့ငါစနီးအဆင်ပြေဖို့အရေးကြီးတယ်ဆိုပြီးဒီစားစရာတောက်စရာနဲ့ပတ်သက်လို့ညံလို့သဘောမထားနိုင်ဘူးခုယဟန်ဖြစ်တော့ဓမ္မဂရိကဖြစ်တယ်ဖရာရှင်ရဲ့အမျိုးသားကိဝင်းမင်းမျိုးဖြစ်တယ်တကယ်ဓမ္မဂရိကမှာတကယ်နာမည်ကြီးတဲ့ဓမ္မဂရိကဖြစ်တယ်လောဘတွေဖြစ်လိုက်တာလောဘတွေမြင်ဖြစ်လိုက်တာမတရားတဲ့ဖြင့်ရာယူတယ်အဲ့တော့ဒီဝတ်စရာနဲ့ပတ်သက်လို့ညံလို့မကျင့်နိုင်ဘူးဒါကုသိုလ်ရအောင်ပါရမီဖြစ်အောင်မကျင့်နိုင်ဘူးဒါတွေကိုမရှိမဖြစ်ရာယူတဲ့ဘဝရောက်တော့ရှင်ဥပနန္ဒမထေရတရားသူတရားမြတ်ရတယ်လို့စာပေထဲမှာမတွေ့မိပါဘူး။နောက်တော်တော်ကိုတော်ကြီးနှစ်ပါးလည်းဖြံဘဝတုန်းကကဲသူကြိုက်တာယူပါစေ။ဒါဆိုရင်စိတ်ထဲမှာပါရမီတွေဖြစ်သွားမှာ။ငါကကောင်းတာစားခြင်းနဲ့မင်းညံ့တာယူနဲ့ဒီလိုဘုန်းကြီးတို့စားစရာကိုညံလို့သဘောမထား